Welcome to the Voice of America in Burmese.
မင်္ဂလာ မနက် ခင်ပါ ခင်ဗျာ VOA American တန်ရဲ့ 2025 ခုနှစ် ဇွန်လ 19 ရက် တောက်ကြာနေ မနက် ဖက် အစီအစဉ် တွေကို မနက် 6 နာရီ ကနေ 9 နာရီ အထိ တိုင်းဒိုမီတာ 32 40 နဲ့ 49 ရိုးက နေ တစ်ဆင့် Washington DC မြို့တော် ကနေ တိုက်ရိုက် တန်လွှင့် နေပါပြီ ကျွန်တော် ကျော်သိမ်းပါ
ကျွန်တော် ကတော့ ဇွန်ဝင်လိုက်ပါ ဒီနေ့ တင်ပြမယ့် သတင်း တွေထဲ မှာ တော့ American နိုင်ငံ တောင် ကရိုင်းနာ ပြည်နယ် မှာ တနက်နေ့ ပြစ်ခတ်မှု နဲ့ ဆက်နွယ်တဲ့ လူငယ် တွေကို ရဲတပ်ဖွဲ့က ဖမ်းဆီးလိုက်ပါပြီ ကဘာကြီး ပုံနွေးလာနာကို တိုက်ခွဲကြဖို့ ပို့ရမင်းကြီး Francis က တိုက်တွန်းလိုက်ပါတယ် လက်ရှိပြည့် ဒုက္ခသည်တွေ အရေး နိုင်ငံတကာ ကနေ ဝန်ဝန်ကူညီဖို့ လိုအပ်တဲ့ အကြောင်း ကုလသမဂ္ဂ မှာ မလေးရှား နိုင်ငံသား၏ ဝန်ကြီးက ပြောကြားလိုက်ပါတယ် ဒီလို data တွင်းနဲ့ နိုင်ငံတကာ သတင်းတွေကို တော့ ကိုရန်နိုင် နဲ့ အတူ တင်ပြပေးသွားမှာ ပါ ခင်ဗျ
ဟုတ်ကဲ့ပါ မြန်မာ နိုင်ငံ မှာ မတိမငြိမ် ဖြစ်စေတဲ့ ဘယ်လိုမျိုး ကိစ္စရပ်တွေ များ ရှိနေပါသလဲ
issues regarding increased displacement issues in terms of clashes between
နိုင်ငံ 198 နိုင်ငံရဲ့ တည်ငြိမ်မှုဆိုင်ရာ အညွှန်းကိန်းကို ထုတ်ပြန်ခဲ့တဲ့ Fan for Peace အဖွဲ့က အမှုဆောင်ညွှန်ကြားရေးမှု JJ Messner ပါ အပြည့်စုံအစီရင်ခံပါမယ် ရေကူးအသံလွှင့်ရုံဝင်ရောက်ချမယ့်ကိစ္စ လွတ်တော်နဲ့ အဆိုအကြာ ဘယ်လိုတွေအခြေတင်ဖြစ်နေလဲ ဆိုတာကို အစီရင်ခံဖို့ရှိတဲ့အပြင် ပြည်တွင်းသတင်းဌာနတစ်ခုက Editor အဖွဲ့ဝင် အများပြားကို ပြန်ကြားရေးဝန်ကြီးဌာနက တရားစွဲလိုက်တယ် ဆိုတော့ ဘယ်လိုအခြေအနေရှိလဲ ဆိုတာ သိရပါမယ် နိုင်ငံတကာ သတင်းဆောင်မတွေထဲမှာတော့ အခုတလော ပြန်ပြီးလှုပ်ခတ်လာတဲ့ Hong Kong နိုင်ငံရဲ့အခြေအနေ လက်စားမှုဆိုင်ရာဆွဲချက်တွေရင်ဆိုင်နေရတဲ့ FIFA အဖွဲ့ကတာဝန်ရှိသူနှစ်ဦး အဖမ်းခံလိုက်ပြီး ဆိုတဲ့သတင်းဆောင်မတွေကို ထုတ်လွှင့်မှုရှိပါတယ် နောက်ပိုင်းမှာတော့ မနက်ခင်း အင်္ဂလိပ်စာသင်ခန်းစာနဲ့အတူ ကျန်းမာရေးနဲ့ တိုင်းရင်းသတင်းလွှာ သတင်းပတ်ဆင်ကဏ္ဍတွေကို နားဆင်ရမှာပါ အခုတော့နောက်ဆုံးရသောသတင်းတွေကို ကိုဇော်ဝင်းလိုင်းနဲ့ ကိုရန်နိုင်တို့က ကြီးညာကြပါမယ် ခင်ဗျာ
American နိုင်ငံ အရှေ့တောင်ပိုင်းဒေသက တောင် Carolina ပြည်နယ် Charleston မြို့မှာ ရှိတဲ့ African American ဖျားရှိခိုးကျောင်းမှာ တနက်နေ့ ပြစ်ခတ်မှု ဖြစ်ပွားခဲ့ပြီး လူ 9 ဦး သေဆုံးခဲ့ရတဲ့ အတွက် ဒေသခံတွေ 1 နဲ့ ကြေကွက်နေကြချိန်မှာပဲ ပြစ်ခတ်မှုနဲ့ ဆက်နွယ်သူ 2 ဦးကို ဖမ်းဆီးထိန်းသိမ်းလိုက်ပါတယ် လူမျိုးရေးမုန်မှုပေါ် အခြေခံပြီး ပြစ်ခတ်တပ်ဖြတ်ခဲ့ခြင်း ဟုတ်မဟုတ် ဆိုတာကို ပြည်ထောင်စု အစိုးရ အရာရှိတွေက စုံစမ်းစစ်ဆေးနေပါတယ် ပြစ်ခတ်မှု ဖြစ်သွားခဲ့တဲ့ နေရာနဲ့ ကီလိုမီတာ 400 လောက်ဝေးတဲ့ အိမ်နီးချင်း မြောက် Carolina ပြည်နယ် အတွင်း ကားနဲ့ မောင်းသွားနေတဲ့ အချိန် အသက် 22 နှစ် အရွယ် Dylan Storm Roof ဆိုသူကို ရဲတပ်ဖွဲ့က ကြာသပတေးနေ့ အစောပိုင်းက ဖမ်းဆီးလိုက်တာ ဖြစ်ပါတယ် ပုတ်ထွန်းနေ့ ညက တနက်နေ့ ပြစ်ခတ်ခြင်း မပြုခင် Roof ဟာ Emmanuel African Methodist Episcopal ဖျားကျောင်း အတွင်းမှာ ဖျားရှိခိုးနေကြတဲ့ သူတွေနဲ့ အတူ တနာရီ လောက် ဖျားကျောင်း ထဲမှာ ထိုင်နေခဲ့တယ် လို့ Charleston ရဲတပ်ဖွဲ့ အကြီးအကဲ Greg Mullen က သတင်းထုတ်တွေကိုပြောပါတယ် သမ္မတ Barack Obama ကလည်း ဒီပြစ်ခတ်မှုအတွက် 1 နဲ့ကျောင်းနဲ့ တနက်နေ့ အကြမ်းဖက် ပြစ်ခတ်
I've had to make statements like this too many times. Communities like this have had to endure tragedies like this too many times.
ဒီကိစ္စနဲ့ပတ်သက်ပြီးသူ့အနေနဲ့အကြိမ်ကြိမ်ပြောခဲ့ရတဲ့ဒီဖြစ်တဲ့အကြောင်းဒီလိုမျိုးလူမှုအတိုင်းအဝိုင်းအနေနဲ့အခုလိုစစ်မကောင်းပွဲဖြစ်ရကိုကြိမ်ဖန်များစွာကြုံတွေ့ခံစားခဲ့ကြရအောင်ပြစ်ခတ်မှုနဲ့ဆိုင်တဲ့အချက်လက်အပြည့်စုံကိုမသိရသေးပေမဲ့တနက်ကိုအလွယ်တကူရယူပိုင်ဆိုင်နိုင်သူတဦးကတပားသူတွေကိုနာကျင်အောင်လုပ်လို့တဲ့ဆန္ဒရှိတာကြောင့်အပြစ်မဲ့တဲ
ီးပူနွေးလာမှုကိုတိုက်ဖြတ်ဖို့ပိုယဟန်မင်းကြီးဖရန်စစ်ကကြာသပတေးနေ့မှာတောင်းဆိုလိုက်ပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ကကက်သလစ်ဘာသာဝင်တွေကိုရေးသားပေးပို့တဲ့စာထဲမှာသိပ္ပံဆိုင်ရာအချက်အလက်တွေကိုကူးကားပြီးတော့ရာသီဥတုပြောင်းလဲမှုဖြစ်ရတာဟာလူတွေရဲ့လောက်ရကြောင့်အများစုဖြစ်တယ်လို့ပြောပါတယ်။အခုရာစုနှစ်အတွင်းမှာဒီချက်ကဂေဟစနစ်ကိုဘယ်တော့မှမကြုံဘူးလို့အောင်ပျက်စီးသွားစေနိုင်တယ်လို့သူကပြောပါတယ်။ဒါပြင်ချမ်းသာတဲ့နိုင်ငံတွေကဆင်းရဲတဲ့နိုင်ငံတွေကိုခေါင်းပုံဖြတ်အမျက်ထုတ်ပြီးကမ္ဘာကြီးကိုအမိုက်ပုံဖြစ်အောင်လုပ်တဲ့စနစ်ကိုအဆုံးသတ်ချဖို့လေသူကတောင်းဆိုလိုက်ပါတယ်။ရာသီဥတုပြောင်းလဲမှုတွေကိုဖြစ်စေပြီးကမ္ဘာကြီးကိုအကြီးကျယ်ညင်နွမ်းမှုဖြစ်စေတဲ့ကြောင်မီးသွေးလောင်စာအပေါ်မှာအကြီးကျယ်မိခိုနေရတာကိုမဆိုင်မတွအစားထိုးနိုင်ဖို့အတွက်နိုင်ငံရေးနဲ့စီးပွားရေးပြောင်းလဲမှုတွေကိုအကြီးကျယ်လှုပ်သွားဖို့လိုတယ်လို့လည်းသူကပြောပါတယ်။စီးပွားရေးကုသန်းရောင်းဝယ်ရေးနဲ့ကုန်ထုတ်လုပ်မှုအပိုင်းတွေမှာအမြင်မကျေပဲရေတိုချင်းကပ်မှုတွေလုပ်ခဲ့လို့ကမ္ဘာတရံဇာတတွေနဲ့အရင်းမြစ်တွေဟာအဓမ္မလူရက်ခံလိုက်ရတယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ဒေါ်လာငွေတန်ဖိုးတက်နေတဲ့အတွက်အမေရိကန်ပို့ကုန်ကိုထိခိုက်ပေမဲ့ အလုတ်ကင်ရရှိအခွင့်အလမ်းကောင်းနေတာနဲ့ငွေကြေးဖောင်းပွားမှုနှုန်းကျဆင်းနေတာကြောင့်အမေရိကန်ရဲ့စီးပွားရေးအခြေအနေဟာကောင်းမွန်တဲ့အနေအထားမှာရှိတယ်လို့ကြာသပတေးနေ့ကထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်။စောက်လွေရေးလုပ်ငန်းဖွံ့ဖြိုးလာနေတာကစီးပွားရေးတိုးတက်ကောင်းမွန်ရေးအတွက်အဓိကသောချက်ဖြစ်တယ်လို့ Conference Board လို့ခေါ်တဲ့သုတေသီအဖွဲ့ကပြောပါတယ်။အလုတ်သမားဝန်ကြီးဌာနကအစောပိုင်းမှာထုတ်ပြန်ခဲ့တဲ့စင်းစရားတွေအရာကလည်းအလုတ်လက်မဲ့ခံစား권အတွက်လျှောက်ထားသူအရေးအတွက်ဟာ15နှစ်အတွင်းအနှိမ်ဆုံးနေပါအထိကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့အလုတ်လက်မဲ့ခံစား권လျှောက်ထားသူအရေးအတွက်ဟာ 26,800 ရှိခဲ့တဲ့အတွက်ဒါဟာမူလကတဲ့ 12,000 လောက်ယော့ကျသွားတာလည်းဖြစ်ပါတယ်။အလုတ်ဖြုတ်ခံရသူအရေးအတွက်ယော့ကျသွားတာဟာလည်းအလုတ်ကင်ခွင်လန်းကောင်းမွန်မယ်ဆိုတဲ့အထောက်အထားဖြစ်တယ်လို့ PNC ဘဏ်ရဲ့စီးပွားရေးပညာရှင်Goose Faucher ကပြောပါတယ်အမေရိကန်ရဲ့စီးပွားရေးအခြေအနေဟာနှစ်စဉ်ပုံမှန်အလုပ်လျှောက်ထားသူအရေးအတွက်ကိုထောက်ပံ့ပေးနိုင်တဲ့အနေအထားမှာရှိနေတယ်လို့သူကပြောပါတယ
်အမေရိကန်သမ္မတဘရက်အိုဘားမားကဗီဒီယိုအနာသုံးပြီးပယ်ချမယ်လို့ချင်းကြောင်နေတဲ့ကြားကပဲအမေရိကန်အထက်လွှတ်တော်ကအမေရိကန်ကာကွယ်ရေးမူဝါဒဥပဒေဂျန်ကိုကြာသပတေးနေ့မှာအတည်ပြုလိုက်ပါတယ်ဒီဥပဒေဂျန်ကိုထောက်ခံမဲ81မဲကန့်ကွက်မဲ25မဲနဲ့အတည်ပြုသဘောတူခဲ့ကြတာဖြစ်ပါတယ်အမေရိကန်ဒေါ်လာ612ဘီလီယံတန်ဖိုးရှိတဲ့ဒီဥပဒေဂျန်မှာပင်နဂွန်စစ်ဌာနချုပ်အနေနဲ့လာမယ့်2016ဘန်နာရီနှစ်အတွင်းအဲ့ဒီငွေတွေကိုဘယ်လိုသုံးစွဲသွားမယ်ဆိုတာကိုဖော်ပြထားပါတယ်။ဒီထဲမှာရုရှားကကြောတောင်နောက်ခံပေးထားတဲ့သဘုံတွေနဲ့တိုက်နေတဲ့ယူကရိန်းစစ်တပ်ကိုစစ်ပတ်ဆိုင်ရာအထောက်အကူတွေနဲ့လက်နက်တွေပေးဖို့အပါအဝင်စစ်မှုထမ်းတွေအတွက်ပင်စင်လစာတိုးပေးဖို့လို့ပိုပြီးကောင်းမွန်တဲ့အငိမ့်စားယူတဲ့အစီအစဉ်တွေလည်းပေါင်းပါတယ်။ဒီဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အထက်လွှတ်တော်မှကြာသပတေးနေ့ကအတည်ပြုခဲ့တဲ့ဒီဥပဒေကြမ်းဟာကျူးဘာမှာရှိတဲ့ Guantanamo American စစ်အကြမ်းစခန်းကိုပိတ်ပစ်ဖို့အတွက်ပိုပြီးတော့ခက်ခဲစေမှာဖြစ်တဲ့အတွက်အင်မီရိုကဒီဥပဒေကြမ်းကိုဗီဒီယိုအာဏာသုံးဖို့ချိန်ညှောက်ခဲ့တာဖြစ်ပါတယ်။သမ္မတဥပမာက Guantanamo စစ်အကြမ်းစခန်းကိုပိတ်မယ်လို့အချိန်အတော်ကြာကလေးကကတိပေးထားတာဖြစ်ပါတယ်ခင်ဗျာ
။ UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာအရှိတောင်အာရှဒေတာရွင့်နိုင်ငံတွေကမ်းခြေတွေကိုလက်စီပြဒုက္ခတွေပြီးခဲ့တဲ့တလလောက်အတွင်းထောင်ထဲချီရောက်လာပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကလေဝိုင်းဝန်းကူညီဖြည့်ရှင်းကြဖို့လိုအပ်ကြောင်းကုလသမဂ္ဂလူညွန်ရေးကောင်စီမှအလဲကျဥက္ကဋ္ဌဖြစ်လက်ရှိတာဝန်ထမ်းဆောင်နေတဲ့မလေးရှားနိုင်ငံကနိုင်ငံသားရေးဝန်ကြီးအနီဖာအာမန်ကတိုက်တွန်းပြောကြားလိုက်ပါတယ
် You know for example Malaysia the illegal immigrants from Myanmar Rohingyas and we cannot afford to take all of them
ဒါကြောင့်လဲမလေးရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကတရားမဝင်ရောက်ရှိလာတဲ့ရိုဟင်ဂျာတွေကိုလက်ခံထားပါတယ်ကျွန်တော်တို့စီရောက်လာတဲ့သူအားလုံးကိုတော့လက်ခံမထားနိုင်ပါဘူးအခုဆိုရင်မလေးရှားနိုင်ငံကတရားဝင်လက်ခံထားတဲ့ရိုဟင်ဂျာ2,000,000လောက်ရှိပါတယ်။ပင်လယ်ပြင်ထဲမှာမျောနေတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့မလေးရှားနဲ့အင်ဒိုနီးရှားတို့ကလက်ခံထားဖို့ဆုံးဖြတ်လိုက်တာပါ။ဒါပေမဲ့ကျွန်တော်တို့ပြောခဲ့သလိုပါပဲ။ဒီကိစ္စဟာတကမ္ဘာလုံးနဲ့ဆိုင်တဲ့ပြဿနာဖြစ်တဲ့အတွက်အကူအညီတွေလိုအပ်တဲ့အချိန်လိုအပ်နေတဲ့နေရာမှာနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းပြီးတော့ကူညီပေးကြဖို့လိုပါတယ်။ကျွန်တော်တို့လက်ခံထားတယ်ဆိုတာကရေရိုဖြည့်ရှင်းတဲ့နည်းလမ်းပါ။ကျွန်တော်တို့အနေနဲ့သူတို့ကိုတစ်နှစ်လောက်လက်ခံထားလို့ရပါတယ်။ဒါပေမဲ့နိုင်ငံတကာအတိုင်းအဝန်းကလည်းဒီဝင်းဒိုးဝင်ဖို့ကိုမျှဝေပြီးတော့တာဝန်ယူကြဖို့လိုပါတယ
်။ဒီဒုက္ခသည်တွေအရေးအတွက်အမေရိကန်ပြည်ထောင်စုကလည်းဒေါ်လာတန်ပေါင်းများစွာအကူအညီပေးပြီးဖြစ်တယ်လို့တချို့ကလည်းအမေရိကန်နိုင်ငံအတွင်းပြန်လည်နေရာချထားပေးပြီးဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနမှမကြသေးခင်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောကြားခဲ့ပါတယ်။
စစ်ပွဲတွေအကြမ်းဖက်မှုတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ကမ္ဘာတဝန်းအိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့သူအရေးအတွက်ဟာစံချိန်တင်ခဲ့သလိုအဲ့လိုထွက်ပြေးနေသူအရေးအတွက်ဟာအလင်းမြန်ကိုတိုးလာနေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောလိုက်ပါတယ်။ကြာသပတေးနေ့ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအရ2014ခုနှစ်အကုန်မှာအိုးရင်ဆွန့်ခွာထွက်ပြေးသူဦးရေတန်း60နီးပါးရှိတယ်လို့ UNHCR ကပြောပါတယ်။ဒါဟာ2013ခုနှစ်ကထက်ရှစ်တန်းပိုများပြီးလွန်ခဲ့တဲ့10နှစ်ကထက်အသန်း20ကျော်ပိုများတယ်လို့ပြောပါတယ်2013ကစတင်ပြီးတော့ဒုက္ခသည်အရွတ်တိုးလာတာဟာတစ်နှစ်ထဲမှာကိုစံချိန်တင်လောက်အောင်တိုးလာခဲ့တာဖြစ်ပါတယ်အခုလိုလူတွေအစုလိုက်အပြုံလိုက်ထွက်ပြေးကြတာဟာလွန်ခဲ့တဲ့2017စီးရီးယားပြည်တွင်းစစ်စတင်တဲ့အချိန်မှာဖြစ်လာတာဖြစ်ပါတယ် ဒါပေမဲ့အာဖရိကအာရှနဲ့ဥရောပဒေသတွေမှာလွန်ခဲ့တဲ့9နှစ်တွင်းလက်နက်ကင်ပဋိပက္ခတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကလူတွေကိုသူတို့ရဲ့နေရက်တွေကနေထွက်ပြေးစေခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွင်းအကြမ်းဖက်မှုတစ်မျိုးမျိုးကြောင့်မိမိရဲ့အိုးအိမ်ကိုစွန့်ခွာထွက်ပြေးသူဥယေဟာတနေ့ကို42,500ရှိခဲ့ပါတယ်။အခုလက်ရှိချိန်မှာတော့ဆီးရီးယားနိုင်ငံဟာအိုးအိမ်စွန့်ခွာထွက်ပြေးသူနဲ့ဒုက္ခသည်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးတော့အဲ့နောက်မှာတော့အာဖဂန်နစ္စတန်နဲ့ဆိုမာလီယာနိုင်ငံတို့ဖြစ်ကြပါတယ်။တူရကီနိုင်ငံကတော့ဒုက္ခသည်အများဆုံးလက်ခံထားတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
။ဂရိနိုင်ငံကိုထောက်ပံ့ရေးပေးနိုင်မှုဆွေးနွေးရမှာတွေ့ကြုံနေရတဲ့အတားအဆီးတွေကိုကျော်လွှားနိုင်မှုအတွက်ဂရိအစိုးရအနေနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုအဆိုပြုချက်လှုပ်ဆောင်နိုင်ဖို့နိုင်ငံတကာကြွေးရှင်တွေကတောင်းဆိုလိုက်ပါတယ်။ယူရိုဇုန်နိုင်ငံတွေကဘဏ္ဍာရေးဝန်ကြီးတွေ IMF နိုင်ငံကငွေကြေးရမုံငွေအဖွဲ့နဲ့ဥရောပဗဟိုဘဏ်အကြီးအကဲတွေလက်ဆင်ဘတ်မှာဒီကိစ္စကိုဆွေးနွေးဖို့ပြင်ဆင်နေကြချိန်မှာဂရိအနေနဲ့ကြွေးမီပိဆက်ရေးဆိုင်ငံ့မဲ့ကိစ္စကိုနိုင်ငံကကြွေးရှင်တွေကညှင်းဆို့ထားကြတာဖြစ်ပါတယ်။ဂရိနိုင်ငံအနေနဲ့လာမယ့်နှစ်တွေအတွင်းယုံကြည်စိတ်ချရတဲ့အဆင့်ကိုရောက်ဖို့ဆိုတဲ့အစောပိုင်းသဘောတူညီချက်အတိုင်းရှေ့တိုးလှုပ်ဆောင်မှုလိုအပ်တယ်လို့ယူရိုဇုန်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်။ဂရိနိုင်ငံရဲ့အဓိကကြွေးရှင်ဖြစ်တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲကတော့အခုလာမယ့်ဆွေးနွေးပွဲမှာသဘောတူညီမှုတရရနိုင်မယ်လို့ယုံကြည်စေဖြစ်ကြောင်းဂျာမန်လွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။ဂျာမန်ဘဏ္ဍာရေးဝန်ကြီးကလည်းဂရိနိုင်ငံဟာချက်ချင်းလက်ခံစဉ်းစားလို့ရနိုင်တဲ့အကြံပြုချက်တွေတင်လာလိမ့်မယ်လို့အကောင်းမြင်နေတယ်လို့ပြောပါတယ်။အစောပိုင်းကတော့နောက်ထပ်အကူအညီသစ်တွေကိုမစဉ်းစားခင်မှာကျွေးရှင်တွေကိုပေးထားတဲ့ကိရိကိုအရင်အကောင့်ထည့်ဖော်ရမယ်လို့ဂျာမန်ဝန်ကြီးကပြောခဲ့တာပါ။ဂရိဘန္ဒာရေးဝန်ကြီးယာနစ်ဗာရူဖာကစ်ကတော့အတားအဆီးတွေကျော်လွှားနိုင်အောင်အဆိုပြုချက်အသစ်တွေကိုပြုလုပ်မှာမဟုတ်ဘူးလို့ပြောပါတယ
်။ဘရာဇီးနိုင်ငံမှာ2016အိုလံပစ်ပြိုင်ပွဲကျင်းပဖို့တနည်းကြော်ကြော်လောက်ပဲလိုတော့တဲ့အချိန်မှာအိုလံပစ်ပြိုင်ပွဲတွေကျင်းပမယ်ခွာနာဘာရာပင်လယ်အော်မှာပဝန်းကျင်ညဉ့်ညမ်းမှုအကြီးအကျယ်ဖြစ်နေတာနဲ့ပတ်သက်ပြီးဖြည့်ရှင်းဖို့အတွက်လူလူကြားနာပွဲတစ်ခုကိုဘရာဇီးလွှတ်တော်အမတ်တွေကမြို့တော်ဘရာဇီးလျာမှာပုံထိုးနေကပြုလုပ်ခဲ့ပါတယ်။ပြိုင်ပွဲကိုအင်ရှင်ဖြစ်ဖို့အတွက်ကြိုးပမ်းခဲ့တဲ့နှောင်းကရီယိုမြို့အာနာပိုင်တွေကအဲ့ဒီပင်လယ်အော်ကိုရှင်းလင်းပေးမယ်။2016အိုလံပစ်ရွက်လီကျင်းပမယ်ဒီပင်လယ်အော်တဲကိုစီးဝင်နေတဲ့ရေစွန့်ပစ်ရေစိုး80ရာခိုင်နှုန်းလောက်ကိုရောကျသွားအောင်လုပ်ပေးမယ်လို့ကတိပေးခဲ့ပါတယ်။ရီယိုပြည်နယ်အစိုးရကတော့အခုခါမှဒီရီမန်းချက်ကိုပြည့်မီအောင်လုပ်ဖို့မဖြစ်နိုင်တော့ဘူးလို့ဝန်ခံပြောဆိုလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးသတင်းတွေကိုကိုစုံဝင်းလိုက်နဲ့ကိုရန်နိုင်တို့ကကြီးညာပေးသွားတာပါ။ကျွန်တော်တို့အခုတန်လွှင့်နေတဲ့အစီအစဉ်တွေကိုရေဒီယိုကနေတမကအင်တာနက်ဆာမျက်နှာ burmese.voenews.com မှာလည်းတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ရေကူးအတန်လွှင့်ယုံဝင်ရောင်းမဲ့ကိစ္စဆိုရနဲ့လွတ်တော်ကြအခြေတင်ဖြစ်နေတာမတိမငြိမ်ပြန်ဖြစ်လာတဲ့ဟောင်ကောင်နိုင်ငံရေးလက်စားမှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးအဖွဲ့ချုပ်နောက်ဆုံးသတင်းတွေမတိုင်ခင်မြန်မာနိုင်ငံရဲ့တည်ငြိမ်မှုအဆင့်ဘယ်လောက်ရှိတယ်ဆိုတာကြည့်ရအောင်ပါ။မြန်မာနိုင်ငံရဲ့တည်ငြိမ်မှုအခြေအနေဟာတတိယနဲ့စောင့်ကြည့်ရမယ့်အဆင့်မှာရှိနေဆဲဖြစ်တာကိုဗိုလ်ဒူးနေကထွက်တဲ့အစီအစဉ်စာတစ်ခုမှတွေ့ရပါတယ်။လွန်ခဲ့တဲ့ဆယ်နှစ်ကနဲ့နှိုင်းယှဉ်ရင်တည်ငြိမ်မှုအခြေအနေအနည်းငယ်တိုးတက်လာပေမဲ့လုံလောက်တဲ့တိုးတက်မှုမရှိသေးဘူးဆိုတာကိုအညွန့်ကိန့်တွေမှတွေ့ရပါတယ်။ဘယ်လိုကဏ္ဍတွေမှာစိုးရိမ်ပွဲအကောင်းဆုံးဖြစ်နေပြီးတော့နောက်မှာတည်ငြိမ်မှုပိုကောင်းလာမယ့်အလားအလာရောရှိပါသလား။ကြည့်ကြရအောင်ပါ။နိုင်ငံများ၏တည်ငြိမ်မှုအခြေအနေပြအညွန့်ကိန့်လို့ဆိုရမယ် Fragile States Index 2015 ဆိုတာကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အခြေစိုက်Fan for Peace ဆိုတဲ့တုတေသနအဖွဲ့တစ်ခုကဇွန်လ17ရက်နေ့မှာထုတ်ပြန်လိုက်တာပါ။နိုင်ငံပေါင်း198နိုင်ငံရဲ့လူမှုရေးစီးပွားရေးနဲ့နိုင်ငံရေးစတဲ့အခြေအနေတွေကိုဂန္ဓာ12ခုနဲ့ခွဲခြားပြီးဂန္ဓာတစ်ခုချင်းစီမှာတည်ငြိမ်မှုအကောင်းဆုံးကနေအဆိုးဆုံးကိုအခြေခံကိန်း1ကနေ10အထိအဆင့်ဆင့်သတ်မှတ်ပါတယ်။ပြီးတဲ့အခါဂန္ဓာ12ခုလုံးမှာရတဲ့အခြေခံကိန်းအားလုံးကိုပေါင်းယူပြီးနိုင်ငံတစ်ခုချင်းစီရဲ့စုစုပေါင်းအခြေခံကိန်းရလာပါတယ်။အဲ့ဒီအပေါ်မှာမူတည်ပြီးတော့နိုင်ငံပေါင်း198နိုင်ငံရဲ့တည်ငြိမ်မှုအညွန့်ကိန့်ကိုအနိုင်ဆုံးကနေအမြင့်ဆုံးတန်းစီသတ်မှတ်ထားတာပါ။အဲ့ဒီသတ်မှတ်ချက်အရတောင်ဆူဒန်နိုင်ငံဟာတည်ငြိမ်မှုအနိုင်ဆုံးနိုင်ငံအဖြစ်အညွန့်ကိန့်1မှာရှိနေပြီးမြန်မာနိုင်ငံကတော့အညွန့်ကိန့်28မှာရှိနေပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းစုစုပေါင်းအဆင့်မှာတိုးတက်မှုတချို့ရှိထားပြီးတော့မြန်မာနိုင်ငံရဲ့အနာဂတ်တိုးတက်မှုမှာတိတ်ကိုအရေးကြီးတယ်လို့သူတို့ယူဆတဲ့အဓိကအညွန့်ကိန့်တချို့ကို Fan for Peace အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး JJ Masner က VOE ကိုရှင်းပြပါတယ်
။ The factionalized elite score which basically measures the divisions and the
ဆိုရဖွဲ့တဲ့အာဏာပိုင်နေကြတဲ့တစုစီတစ်ဖွဲ့စီအကွဲကွဲပြားပြားဖြစ်နေမှုကိုတိုင်းတာတဲ့ factionalized elite အညွန့်ကိန်းကလွန်ခဲ့တဲ့နှစ်အတွင်းတကယ်ပဲတိုးတက်ခဲ့ပါတယ်။နောက်ထပ်အရေးကြီးတဲ့နိုင်ငံတော်ရဲ့တရားဝင်ဖြစ်မှုအညွန့်ကိန်းကလွန်ခဲ့တဲ့12လအတွင်းအနည်းငယ်တိုးတက်ခဲ့ပါတယ်ဒါကဘာလို့ပြနေတယ်လဲဆိုတော့ တိုးတက်မှုဟာနှေးနေတယ်ဆိုပေမဲ့တိုးတက်နေတယ်ဆိုတာကိုပြပါတယ
်အတိုးတက်ဆုံးကစီးပွားရေးနဲ့ဆိုင်တဲ့တည်ငြိမ်မှုအခြေအနေဖြစ်ပြီးတော့နိုင်ငံရေးစစ်ရေးတည်ငြိမ်မှုအခြေအနေကိုပြတဲ့အညွှန်းကိန်းတွေဟာတိတ်အားပြော့နေတယ်လို့မစ္စတာမက်စနာကပြောပါတယ်အဲ့ဒီအထက်မှာမှ group grievance လို့ခေါ်တဲ့လူအဖွဲ့အစည်းတွေကအစုအဖွဲ့တွေအချင်းချင်းကြားတင်းမာမှုနဲ့အကြမ်းဖက်မှုအခြေအနေကိုပြတဲ့အညွှန်းကိန်းကအတော်လေးကိုမြင့်မားနေတာကြောင့်ဒါကိုတိုးတက်အောင်လုပ်ဖို့လိုတယ်လို့မစ္စတာမက်စနာကထောက်ပြပါတယ်
The current issues regarding increased displacement issues in terms of clashes between the national army.
ဟိုအင်းစုခွာထွက်ပြေးရတာဒီပုံများလာတာနဲ့ဆိုင်တဲ့ကိစ္စရက်ဒီကချင်နဲ့ရှမ်းပြည်နယ်တွေမှာအစိုးရစစ်တပ်နဲ့တခြားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာနဲ့ဆိုင်တဲ့ကိစ္စရက်ဒီရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအလုံးရင်းလိုက်ထွက်ပြေးနေကြတာနဲ့ဆိုင်တဲ့ကိစ္စရက်ဒီကိုတကယ်ပဲအာရုံစိုက်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာစီးပွားရေးတိုးတက်လာတယ်ဆိုရင်တောင်မှနိုင်ငံရေးနဲ့တခြားအခြေအနေတချို့တိုးတက်လာတယ်ဆိုရင်တောင်မှနိုင်ငံမှာရေရှည်ခိုင်မာတဲ့တိုးတက်မှုရရှိဖို့ရာအဲ့ဒီအစုအဖွဲ့အချင်းချင်းကြားပဋိပက္ခအခြေအနေကတကယ်ကိုစိုးရင်စရာကောင်းတဲ့အဟန့်တားတစ်ခုဆက်ဖြစ်နေအောင်မှာပါပဲ
။ဒါကြောင့်လဲမြန်မာနိုင်ငံရဲ့အခြေအနေတချို့မှာတိုးတက်မှုတချို့ကိုတွေ့နေရပေမဲ့လေးလာသုံးသက်တဲ့နေရာမှာတော့ဆက်ပြီးသတိထားသွားရအောင်မှာဖြစ်တယ်လို့မစ္စတာမက်စနာကပြောပါတယ်။Fan for Peace အဖွဲ့ကသုတေသနပြုလေးလာပြီးသတ်မှတ်ချက်အရနိုင်ငံပေါင်း198နိုင်ငံထဲမှာတိတ်ကိုခိုင်မာတဲ့တည်ငြိမ်မှုအရှိဆုံးနိုင်ငံကတော့ဖင်လန်နိုင်ငံပဲဖြစ်ပါတယ်ခင်ဗျာ
UEFA ကဆက်လက်တံပြနေပါတယ်ဟောင်ကောင်နိုင်ငံရင်းနဲ့ FIFA အဖွဲ့ဆိုင်ရာနိုင်ငံတကာသတင်းတွေမတိုင်ခင်မြန်မာနိုင်ငံနဲ့ဆိုင်တဲ့နောက်ထပ်သတင်းတော်တစ်ခုကိုထုတ်လွှင့်ပါမယ်ရန်ကုန်မြို့ကအစိုးရပိုင်အတန်လွှင့်ရုံဝင်ကိုလီလန်တင်ရောင်းချမဲ့အစီအစဉ်နဲ့ပတ်သက်ပြီးလွှတ်တော်နဲ့အစိုးရကြားအခြေတင်ဖြစ်နေပါတယ်။အတန်လွှင့်ရုံလီလန်တင်မဲ့ကိစ္စစစ်တပ်ပရင်းတွေကပြည်တော်စုလွှတ်တော်မှာပြည်တော်စုပြန်ကြားရေးဝန်ကြီးလာရောက်ရှင်းလင်းတဲ့အပေါ်မှာလဲလွှတ်တော်အမတ်တွေကဗဟင်မကြသလိုပြည်သူလူထုကြားမှာလဲတော်တော်လေးကြဲကြဲပြတ်ပြတ်ပြောဆိုဆွေးနွေးနေကြပါတယ်။ကိုယ်တိုင်ပါဝင်ဆွေးနွေးခဲ့ကြတဲ့လွှတ်တော်အမတ်တွေကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ရန်ကုန်မြို့ကဧကတရာနီးပါးရှိတဲ့ရေကူးအတန်လွှင့်ဆက်ရုံကိုပြန်ကြားရေးဝန်ကြီးဌာနကလေးလံတင်ရောင်းချမဲ့ရေဆိုင်ငံထားဖို့ပြည်တော်စုလွှတ်တော်ကကန့်ကွက်သူမရှိမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြည်တော်စုအစိုးရဘက်ကတော့ဒါဟာအစိုးရအုပ်ချုပ်ရေးဘက်ကဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့သမရဦးသိန်းစင်ကပြည်တော်စုလွှတ်တော်ကိုစာပြန်ခဲ့ပါတယ်။ဒီကိစ္စကိုပြည်တော်စုပြန်ကြားရေးဝန်ကြီးဦးရဲထွတ်ကလွှတ်တော်တွင်လာရောက်ဖြေကြားတာမှာတော့ရေကူးအတန်လွှင့်ဆက်ယုံစီမံကိန်းကိုနိုင်ငံတော်နှင်နာမှုမရှိစေရန်စီမံဆောင်ရွက်ရမယ်လို့ပဲသမရရဲ့စာမှာဖော်ပြခဲ့တာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။ဒါပေမဲ့ဒီရေကူးအတန်လွှင့်ဆက်ယုံဝင်စီမံကိန်းကိုလွှတ်တော်အဆုံးအဖြတ်တိုင်းဆိုင်းငံ့ထားတယ်လို့တော့ရည်ပြတ်မပြောခဲ့ပါဘူး။လွှတ်တော်အမတ်တွေကတော့ရောင်းချလိုတဲ့အကြောင်းရင်းကိုသိရှိလိုကြတာဖြစ်တယ်လို့လွှတ်တော်အမတ်ဒေါခင်ဆန်းလိုင်ကပြောပါတယ်။ရန်က
ုန်မြို့မှာဆိုလို့ရှိရင်ဒီလိုအကြောင်းကိုရေးဆိုတဲ့အကြံဉာဏ်တစ်ခုဟာကျမတို့နောက်ထပ်ရှာပြီးလည်းမရနိုင်တော့ဘူးအဲ့တော့ဒီနေရာမျိုးကိုဒီလိုမျိုးပြင်သစ်နေနေပေါ့နော်ဒီလိုမျိုးလေးလေးဆက်ပြီးပြလိုက်နေတဲ့နေရာမျိုးလေကျမတို့ဒါလည်းပုံမှန်လည်းသဘောမတူဘူးအဲ့ဒီအကြောင်းမျိုးတွေကကျမတို့ကဒါတော့ဟိုအပြစ်ပြင်းမျိုးဆိုတဲ့အနေအထားကိုလည်းတော့ခုစလေးလေးနည်းနည်းပြောတယ်လို့ဆိုပြီးတော့ခြေနာဥပဒေကိုလည်းဒါဤဌာနကနေတော့ပြည်တဲ့ဒါကြောင့်လည်းဆိုရင်မျိုးတွေဆက်ရချက်ကိုဒီအောင်လို့ဤဌာနအနေနဲ့အခုလိုမျိုးဆက်လက်ပြီးဆောင်ရွက်နေစရာလွတ်တော်ရေးဆိုတဲ့ကဘလူးဇာလိုက်
နာမရှိဘူးဆိုတဲ့ချက်ကိုလည်းကျွန်တော်ထောက်ပြရတယ်။ဒါပေမဲ့ဂျာလာပရီနေလွတ်တော်အစည်းအဝေးတွင်မှတော့ပြန်ကြားရေးဝင်ကြီးနဲ့လွတ်တော်အမတ်တို့ကြားရှင်းလင်းတဲ့အဖြေတစ်ခုတော့ထွက်မလာခဲ့ပါဘူး။ပြည်တော်စုအစိုးရအနေနဲ့လွတ်တော်ရဲ့ဆုံးဖြတ်ချက်ကိုလိုက်နာဖို့တာဝန်ရှိတယ်လို့ထောက်ပြသူကတော့လွတ်တော်အမတ်ဦးခိုင်မောင်ကြီးဖြစ်ပါတယ်
။အဓိကအစိုးရကဒီလွတ်တော်ရဲ့ထင်ကြောင်းမှုကိုမခံဘူးဆိုတဲ့သဘောမျိုးတက်ရောက်နေပါတယ်။ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေဟာအဥပဒေရဲ့အလိုနဲ့မှာအခြေခံဖြစ်ပါလေ။ဒါအနစ်ချုပ်ဖြစ်ပါလေ။ဒါအချုပ်ဖြစ်ပါလေ။ဒီဥပဒေကိုဘယ်ဝင်ကြီးဌာနမှဆိုစည်းစားလိုက်နာကြရမှာဖြစ်တယ်။ဘယ်ဥပဒေတွေရမှာဆိုဒီဥပဒေကိုလွှမ်းမိုးလို့မရဘူးဆိုတာကျွန်တော်ထည့်ပြောပါလေ။အဓိကအဲ့ဒီအတွက်ဒါကိုဆောင်ရွက်ပေးပါ။ဒီလွတ်တော်ကတိုက်တွန်းတဲ့အတိုင်းဆောင်ရွက်ပေးပါ။ဆိုလိုတာရလွတ်တော်ကဆိုင်ငံပါဆိုရင်ဆိုင်ငံမလုံနဲ့ဆိုမလုံနဲ့ပေါ့
တကယ်လို့လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နိုင်ရင်တော့ပြည်ထောင်စုအစိုးရဝန်ကြီးဌာနကိုဖြစ်စေအစိုးရကိုဖြစ်စေလွှတ်တော်ကပြည်တင်ဝေဖန်နိုင်တဲ့အခွင့်အာဏာရှိပေမဲ့လွှတ်တော်ဘက်ကတော့ညှိနှိုင်းဖြေရှင်းလို့တယ်လို့လည်းလွှတ်တော်မှဒေါခင်ဆန်းလိုင်ကပြောပါတယ
်အခုတော့နိုင်ငံတော်အစိုးရအနေနဲ့ကဘုသူလုပ်ချင်တာတွေကိုလုပ်တယ်သူပြည်ချင်တဲ့ကုမ္ပဏီတွေကတက်ပေးတယ်ကျမတို့ကဒီနေရာကိုတင်ရည်ဒီနေရာမှာဒီလုပ်ငန်းတွေဆောင်ရွက်မယ်ဆိုတာကိုအကောင့်ပြောမယ်ဆိုတာတွေကျမတို့က ဒီလိုလုပ်နေတဲ့အချိန်မှာဒီလူလူတွေအနေနဲ့သိရတယ်။အခုကဒီလူလူတွေကျင်းနမူလန်ကျဒီလူလူတွေလည်းသိရတာမရှိဘူး။နောက်ပြည့်တဲ့ပုံဆိုတာငငငရဲ့ဥပဒေကြီးတဲ့ကဏ္ဍဖြစ်တဲ့ဒီလူလူတော်ကိုတင်ပြတာလည်းမရှိဘူး။အဲ့တော့လူတော်ကတင်ပြလို့မလို့လူတော်ကသိလို့မနေရတော့ကြတယ်လူတော်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နိုင်ဘူးဆိုတော့အချိန်ငယ်လေးတွေရရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့တိုင်းမှာဒီလိုအချိန်တိုင်းကြောင်းနေမယ်ဆိုတော့အနာဂတ်ဒီမိုကရေစီတော့ကအင်တာနက်မှာစိတ်ပူပန်စရာကောင်းပါလေ
။ဂျာတာပရင်းနဲ့လွှတ်တော်အစည်းအဝေးတွင်လွှတ်တော်အမတ်တွေနဲ့ပြည်ထောင်စုပြန်ကြားရေးဝန်ကြီးချအတော်လေးပြင်းပြင်းထန်ထန်ဆွေးနွေးခဲ့ကြတဲ့အကြောင်းအရာမှာလွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်အစိုးရဘက်ကအဓိကသဘောတူနိုင်တဲ့အချက်များရှိပါသလားဆိုတာကိုပြန်ကြားရေးဝန်ကြီးကိုဆက်သွယ်မေးမြန်းဖို့စူးစမ်းပြီးမယ်။တယ်လီဖုန်းမအားမလတ်ဖြစ်နေခဲ့ပါတယ်။အစိုးရနဲ့လွှတ်တော်ကိုယ်စားလှယ်တွေကြားအကျင့်နဲ့ဆွေးနွေးမှုမှာတော့လွှတ်တော်အမတ်တွေရဲ့ဆွေးနွေးချက်တွေအပေါ်အရသာလွှတ်တော်အမတ်တွေကလက်ခုပ်တီးအားပေးခဲ့ကြသလိုအစိုးရဘက်ကပြန်လည်ခြေပချက်တွေကိုတော့တက်မတော်သားလွှတ်တော်အမတ်တွေကလက်ခုပ်တီးအားပေးခဲ့ကြတယ်လို့လည်းလွှတ်တော်အမတ်ဥက္ကိုင်မောင်ကြီးကပြောပါတယ်။ပြည်တော်စုလွှတ်တော်ကရောင်းချဖို့ဆိုင်းငံ့ခိုင်းထားတဲ့ရေကူးအတန်လွင့်ဆက်ယုံဝင်လေလံရှင်ပြိုင်ဖို့အဆိုပြုလာဝယ်ယူထားသူ6ဦးကိုပြန်ကြားရေးဝန်ကြီးဦးရဲထွက်ကလွှတ်တော်ကိုတင်ပြတဲ့ထင်မှာတော့ဦးကျော်စွာအီတောင်ဦးတင်မောင်တူနောက်ရွှေတန်လင်းကုမ္ပဏီတို့လည်းပါဝင်လာတွေ့ရပါတယ်ရှင်
။ရေကူးအတန်လွှင့်ရုံဝင်ရောင်းမဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့အစိုးရနဲ့လွတ်တော်ကြားအခြေတင်အငင်းပွားနေကြတဲ့နယ်ပတ်သက်ပြီးမှတ်သင်ကြည့်ထိုက်တို့ပြသွားတာပါ။မကြခင်မှာနိုင်ငံတကာသတင်းဆောင်မတွေထုတ်လွှင့်ပါမယ်ခင်ဗျာ
။ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ဗီဒီယိုသောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ဗီဒီယိုရဲ့တောက်ကြနေမတဲ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါ။ FIFA အဖွဲ့လက်ဆောင်မှုနောက်ဆက်တွဲဘယ်သူတွေနှုတ်ထွက်သွားတယ်ဆိုတာမကြခင်သိရပါမယ်။အခုတော့ပြန်လှုပ်လာတဲ့ဟောင်ကောင်နိုင်ငံရေးဘယ်လိုရှိနေတယ်လဲကြည့်ရအောင်ပါ။ဟောင်ကောင်ရဲ့ဒီမိုကရေစီအနာဂတ်အတွက်လာပေါင်းများစွာအခြေတင်ဆွေးနွေးတာတွေအကြီးအကျယ်ဆန္ဒပြတာတွေလုပ်လို့ပြီးပြည်မအစိုးရကအဆိုပြုထားတဲ့ရွေးကောက်ပွဲအစီအစဉ်ဥပဒေမူကြမ်းကိုဟောင်ကောင်လွှတ်တော်ကကြာတာပရင်းနေ့မှာပယ်ချလိုက်ပါပြီ။ VOA သတင်းတော်ရှန်နွန်ဗန်ဆန်သတင်းပေးပို့ထားတာကိုတော့ကိုကောင်းထက်ကပြောပြပါမယ်ခင်ဗျာ
။အဆိုတင်သွင်းထားတဲ့ရွေးကောက်ပွဲစနစ်ပြင်ဆင်ရေးဥပဒေကြမ်းကိုဟောင်ကောင်လွှတ်တော်အမတ်တွေကဗီဒီယိုအနာသုံးပယ်ချလိုက်ပြီးအဲ့ဒီဥပဒေကြမ်းဟာဒီမိုကရေစီအတူအယောင်မဲပေးခွင့်အတူအယောင်သာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှူးအဖြစ်ဝင်ရွေးခံမဲ့လူတွေရဲ့အမည်စရင်းကိုပြည်မအစိုးရတက်ဆခံကော်မတီတစ်ခုကရွေးချယ်ရမယ်လို့ဥပဒေကြမ်းထဲမှာဖော်ပြထားပါတယ်။အဲဒါကိုလော့တော်ထဲမှာအခြေတင်ဆွေးနွေးခဲ့ရမှာထောက်ခံသူ၊ကန့်ကွက်သူတွေထောင်ထဲချီပြီးအစိုးရရုံးတွေရှိမှဆန္ဒပြခဲ့ကြပါတယ်။ထင်သာတာတစ်စော်ပြီးနေ့လယ်ပိုင်းမှာပြုလုပ်ခဲ့တဲ့အဲ့ဒီမဲခွဲဆုံးဖြတ်မှုမှာလော့တော်အမတ်အများပြားမတက်ရောက်ခဲ့ပါဘူး။တက်ရောက်ခဲ့တဲ့အမတ်တွေထဲကအမတ်28ယောက်ကကန့်ကွက်မဲ၊6ယောက်ကထောက်ခံမဲထည့်ပြီး1ယောက်ကကြားနေခဲ့ပါတယ်။ဒီမှာအစိုးရထောက်ခံသူလော့တော်အမတ်တွေဟာမိနစ်ပိုင်းလိုမှာပဲကန့်ကွက်ဆန္ဒပြတဲ့အနေနဲ့လော့တော်ထဲကနေထွက်သွားကြပြီးမဲပေးခွင့်တွေကိုလင့်လော့ဆုံးရှုံးခံလိုက်ကြပါတယ်။ဟောင်ကောင်ရဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌအမီလီလောကလော့တော်ထဲကအခြေအနေကိုအခုလိုရှင်းပြခဲ့ပါတယ်
။ Well the whole thing was quite farcical because everybody knew the package would be voted down.
အလုံးကဒီဥပဒေကြမ်းဟာပယ်ချခံရမယ်ဆိုတာကိုသိနေကြတော့တစ်ခုလုံးကတော်တော်လေးဟာသဆန်တယ်လို့ဆိုရမှာပါ။ဒါအပြင်အစိုးရထောက်ခံတဲ့အမတ်တွေအများကြီးထထွက်သွားကြတော့နောက်ဆုံးမှဒီဥပဒေကြမ်းကထောက်ခံမဲ10မိသားရပြီးကန့်ကွက်မဲ28မိပဲရခဲ့ပါတယ်။အဲ့ဒီတော့ဒီဇလန်းဟာဒီမှာပဲပြီးဆုံးသွားပါပြီ
။မဲခွဲဆုံးမြတ်ပြီးနိုင်ပိုင်းအကြမှာတရုတ်အစိုးရပိုင်းသတင်းဌာနရှင်းဟွာကအဓိပ္ပာယ်ရှုပ်ထွေးတဲ့ကြေညာချက်တစ်ခုထုတ်ပြန်လိုက်ပါတယ်။အဲ့ဒီထက်မှာဟောင်ကောင်လွတ်တော်ကကြာတာပတိနေ့မှာဗီဒီယိုအာဏာသုံးပြီးဥပဒေကြမ်းကိုပယ်ချခဲ့ပေမဲ့ပြီးခဲ့တဲ့ဩဂုတ်လတုန်းကတရုတ်လွတ်တော်ကချမှတ်ခဲ့တဲ့ဟောင်ကောင်ရွေးကောက်ပွဲစနစ်ပြုပြင်ရေးအကြောင်းဆုံးဖြတ်ချက်ဟာနောက်မှလည်းအကျုံးဝင်နေအောင်မှဖြစ်တယ်လို့ပြောထားပါတယ်။ရှင်းဟွာဌာနရဲ့ဒီကြေညာထင်တယ်မှာဒါအပြင်တခြားအချက်လက်တွေမပါဝင်ပါဘူး။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်လူခန်းကဗီဒီယိုအာဏာသုံးပယ်ချမှုအပေါ်စိတ်ပြစ်နေတာကိုအခုလိုထုတ်ပေါ်ပြောကြားခဲ့ပါတယ်
။坚定不移的推进香港民主发展， Hong Kong democracy from you in a Ocho Yemu, Lolazwa, maybe Quine, Yuchen and Yedo Dre, a Tago Bibuha, Pima Suya Yimanche Pedello, Lucanga Piovane. Did you Pima Suyane, Hong Kong Suyaduga, Miaji Atomkere, Lule Subare? You got Western Pubi, Uri Jango, Vido Anatom Pecharaha, Yogam Minchin, Kisapi de Lule, Dua Piovane. Tada Briniga, Mekwe Somiacha, Lane Chibi, Sana Piamuri, Tema Muri, Pima, Pila Kerava. Bigger than Nega, Tom Bong Yazo, Hong Kong Biduriha, through Ocho Yemugo, Daya, maybe Yuichen and Yedwe, Landry, Pesubi, Sanabia, Donsu Kevare, Yukopo Uri Jango, a man Yazuga, Fido Anatom Pechalidaha, a Miabidu, yes, Sanago, Kuzabu like that, Pedello, Hong Kong Mutekudu, yeah, Joseph Changa, Piovane.
So the pro democracy legislators naturally feel obliged to respond to this demand.
Democracy lulare madwe ga luruye taung su mu tain lai lyo ra ha me sanna sin ne thauk khan mu a ye ji lo ba phit par de.
Yue kaw pwe sin ne pi sin ye ubri jan ha pe cha khan lai ya bi phit de twet. Hong Kong ha akhu let shi jet taung ni de yue kaw pwe sin ne ko sit let taung twa ma phit par de. Let shi sin ne ma auk chou ye mu ko a yauk 1200 shi de committee ga yue kaw tin myaw twa ma phit par de khmyar.
Hong Kong naingan ye naw song che ni ku kaung the pyo pyo twa da ba. Kaba bolong phwe chu FIFA let sa mu swa jan ne sain ne tadin sat ba me. Agri Lai Samurine, American Swedget in Tare Tema Pawine, Argentina Nanganan Yawa, Argentina Nangama, Jadabrini Gabe, a Pankan Lai Jababi, Argentina Nangan Muro, Buenos Aires Muro, Gard Yayuma, Drubada Duru, Toa Pankan Jaraba, Hijana Badabido, Ibi Drintanaye, the Rimbibu Jabo, Chicken B, Kuyananga, Dobiava Makmia.
Viva Agri Lai Samurima, Pawan Pata Navy, American Bilanzuga, Lucini, Argentina Siboyetama Nayaha, Inganiga. သူတို့ဘာသာသူတို့အာဂျင်တီးနားအာဏာပိုင်နေစီမှာအဖမ်းခံခဲ့ပါတယ်။ဟီဂိုဂျင်ကီးစ်နဲ့သူ့ရဲ့သားဖြစ်သူမာရီယာနိုတို့ဟာသူတို့ရဲ့ရှေ့နေတဲ့အတူတရားရုံးမှာအဖမ်းခံခဲ့တာဖြစ်ပါတယ်။သူတို့ကဥက္ကိုလွန်ခဲ့တဲ့3ပတ်ခန့်ကဖမ်းဖို့ဝါရန်ထုတ်ခဲ့တာကိုတင်းရှောင်းနေပြီးတဲ့နောက်မှာအခုလိုအဖမ်းခံလိုက်တာပါ။သူတို့ကအမေရိကန်ပြည်ထောင်စုကနေတရားခံလွှဲပြောင်းပေးဖို့ထုတ သူတို့ရဲ့အတနာခံလာကိုဆုံးဖြတ်ဖို့စဉ်းစားနေတဲ့အချိန်တွင်မှာတော့သူတို့အနေနဲ့ဖန်စီထိန်သိမ်းခံထားမှာဖြစ်တယ်လို့သူတို့ရဲ့ရှင်းနေ Jorge and Zori Guy ကသတင်းတော်တွေကို Buenos Aires မှာပြောကြားခဲ့ပါတယ
်။De la excepción de prisión y la resolución de la sentencia cámara decidieron presentarse hoy en el día de hoy a
ရာဦးလေးကိုထုံးလို့ပြီးရတရားရုံးကဖမ်းဝရမ်းထုတ်ပြီးတော့ဖမ်းဖို့ဆုံးဖြတ်လိုက်တာကြောင့်သူတို့ကလည်းအမေရိကန်ရဲ့ဖမ်းဝရမ်းထုတ်လိုက်တာနဲ့အညီတရားရုံးမှာအဖမ်းခံဖို့အတွက်ဒီကနေ့မှာဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။
အရီလိုက်စားမှုငွေကြေးခွာချမှုစတဲ့ဆွဆွဲချက်တွေနဲ့အမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးဆွဲချက်တင်ခံထားတဲ့ FIFA တာဝန်ရှိသူတွေနဲ့စီးပွားရေးလုပ်ငန်းရှင်14ယောက်ထဲမှာသူတို့2ယောက်လည်းအပါအဝင်ဖြစ်ပါတယ်။အရီလိုက်စားမှုတွေနဲ့ပတ်သက်ပြီးအမေရိကန်ကတရားခံလွှဲပြောင်းပေးဖို့အတွက်တောင်းဆိုနေတာနဲ့ပတ်သက်ပြီးသူ့ရဲ့ရှေ့နေကအခုလိုပြောပါတယ
်။ Procedure extradition todavía hay que esperar que el estado requiriente envíe la documentación necesaria para evaluar
para que ဆွဲပြောင်းပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တရားခံလွှဲပြောင်းပေးဖို့အတွက်လိုချင်နေတဲ့နိုင်ငံဘက်ကလိုအပ်တဲ့စာရွက်စာတမ်းတွေတင်လာတဲ့အထိကျွန်တော်တို့ကစောင့်သွားဖို့လိုပါတယ်။အဲ့ဒါမှသာဒါနဲ့ပတ်သက်ပြီးတော့ချင်းချင်းနှိုင်းမှာပါ။အာဂျင်တီးနားအာဏာပိုင်တွေအနေနဲ့လည်းတရားခံလွှဲပြောင်းဖို့ကိစ္စကလှုပ်လို့ရမရဆိုတာကိုအကဲဖြတ်နိုင်မှာပါ။
ဂျင်ဂီစာဖာနှစ်ယောက်စလုံးဟာ full play လို့ခေါ်တဲ့အားကစားရုပ်သံလိုင်းနဲ့ဈေးကွက်မြင့်တဲ့ကုမ္ပဏီပိုင်ရှင်တွေဖြစ်ကြပါတယ်။ American Anabain ရဲ့အဆိုအရတော့သူတို့ရဲ့ full play ကုမ္ပဏီက Copa America ဖလားပြိုင်ပွဲ၄ခုအတွင်းမှာဘောလုံးပွဲအတော်များများကိုပြသခွင့်ရဖို့အတွက်ဒေါ်လာသန်းပေါင်းများစွာလက်ပေးလက်ယူမှုတွေလုပ်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ
။ FIFA လက်စားမှုဆွေးနွေးနဲ့ဆက်ဆက်ပြီးတော့ Argentina နိုင်ငံသားနှစ်ဦးကကိုယ်တိုင်ဖမ်းခံလိုက်တဲ့အကြောင်းကိုရန်နိုင်ပြောပြသွားတာပါ။ကျွန်တော်တို့ VOA ကထုတ်လွှင့်နေတဲ့အခါမှာရေဒီယိုအစီအစဉ်တွေကတော့မက VOA TV သတင်းလွှာအစီအစဉ်ကိုတနင်္လာကနေတောက်ကြအထိမနေ့ဖက်ရေဒီယိုအစီအစဉ်ပြပချင်းမနေ့9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ VOA TV Magazine အစီအစဉ်ကိုတော့စနေတနင်္ဂနွေတွေအားလိုက်ရက်တွေမှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ကျွန်တော်တို့ VOA ကိုနိုင်ငံတွေကနေစာရိုက်ကနေဆက်သွယ်ခြင်းဖြစ်စာရိုက်တက်တာအမှတ်855ဘူစာရိုက်ကြီးကန္နာလန်ရန်ကုန်မြို့လိုလိမ့်မှုပြီးတော့ဆက်သွယ်နိုင်ပါတယ်။မကြခင်မှာအစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာဖြစ်ပြီးတော့အင်္ဂလိပ်စာသင်ခန်းစာနားဆင်ရပါမယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA American တန်ရဲ့ဇွန်လ19ရက်တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ32 40 50လို့ပြင်လိုင်းလမ်းမီတာ190ကနေလည်းတိုးချက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယနာရီဘက်မှာမနေ့ကအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမရေးကဏ္ဍမှာတော
့ဒွိလန်တကွေကတော့ချင်းပုံးခေါ်ချင်းကြောက်ခိုက်တာနဲ့တဆင်ဒီဗိုင်းရပ်စ်ကကူးစက်တယ်ပေါ့နော်။
ဒွေလွန်တုတ်ကွေယောဂအကြောင်းနဲ့ဘယ်လိုကောက်ွယ်မဲဆိုတာကိုနားဆင်ရပါမယ်။ဒါပြင်တိုင်းရင်သတင်းလောအစီအစဉ်ကိုလည်းထုတ်လွှင့်မှုရှိပါတယ်။အရင်ဆုံးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာရအောင်ပါ။ဒေါ်လလတန်အစီအစဉ်တင်ဆက်ပါရခင်ဗျာ
။ဒီနေ့မနေ့တွင်ပြမယ့် idiom အသုံးကတော့
The buck stops here
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကTeachy the B-U-C-K, the bugger, the membo lo adebe ya bi, S-T-O-P-S, stops ka yata, H-E-R-E, here ga diniyama so ro, zagzutun ye longgao tebe ga ro, diniyama the membo yata bo. Di itong sintelare naukhan chango shimpya biyazi. Bugger diniyama, buckhorn knife so re, the menjo ne lekain lo thare daagu yinyo na phipare.အဲ့ဒီဒါကိုရှေးအမေရိကန်ကောက်ဘော်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကင်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြင့် Buckhorn Knife တမင်ဂျိုလက်ကန်ရှိတဲ့ဒါကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလို့ဒါဖြစ်ပါတယ်။ဒါကြောင့်မို့ Buckhorn အတူကို Buck ဆိုပြီးတော့သုံးတာဖြစ်ပါတယ်။ Idiom အသဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ်။ The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်။ဒီအသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါ။သူကသူ့ရဲ့ဇပွဲရှိမှဒီစာသားကိုထောင်ထားတာဖြစ်ပါတယ်။ဆိုလိုတာကတော့နိုင်ငံမှာဖြစ်သည်မဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ။1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောကြရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်ညွှန်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
သမ္မတဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြတ်ပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်ဘယ်သူကမှသူ့ကိုစားမဆုံးဖြတ်ပေးနိုင်ပါဘူးအဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him that's his job
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ
The buck stops here
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာဒန်စီစီတင်ဆက်တဲ့ American သုံး idiom အင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ရတာပါဒီသင်ခန်းစာအခြေကိုတနင်္ဂနွေနေ့မနေ့ပိုင်းမှာထုတ်လွှင့်နေတာမျိုးအောက်မြော်လေ့လာနိုင်ပါတယ်တိုင်းရင်သတင်းလောအစီအစဉ်မတိုင်ခင်ခုဆက်ပြီးကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပါမယ်မိုးရွာဒီမှာပိုဖြစ်လေရှိတဲ့သွေးလွန်တုတ်ကွေးကျော်ကဒီနှစ်မြန်မာနိုင်ငံမှာပိုအန်ဒရယ်ရှိနေလို့ကာကွယ်ရေးအထူးလှုပ်ရှားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီယောဂကာကွယ်တာမှာယောဂကူးဆက်စီတဲ့ခြင်ချားမပေါက်ဖွားနိုင်အောင်သုံးသင့်နိုင်အောင်နဲ့အကိုက်မခံရအောင်လုပ်နေတဲ့နည်းတွေကိုသိထားပြီးလက်တွေ့ကျင့်သုံးဖို့အရေးကြီးပါတယ်။ဒီအကြောင်းစစ်တပ်ကတူတေကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคพมุขาจะก็สวัสดีครับကျွန်တော်တို့မြန်မာနိုင်ငံမှာဒီတွဲလွန်တကွေဖြစ်တာနဲ့ပတ်သက်ပြီးတော့ပြည်ထောင်စုကတော့တွဲလွန်တကွေဖြစ်တာကိုကြိုပြီးတော့စတော်စီတီသိနိုင်ဖို့လက္ခဏာတွေကြောင်းရှင်းပြခဲ့တယ်။နောက်ဒီဖေးုံတင်ရမယ့်နေထားတွေကြောင်းလည်းကျွန်တော်တို့ပြောပြခဲ့ကြတယ်ပေါ့။ဒီတစ်ခါတော့ဆရာကြီးဒီတွဲလွန်တကွေလုံးဝမဖြစ်အောင်ရောကာကွယ်လို့ရတဲ့အနေထားရှိလားဆရာကြီ
း။ဟုတ်ကဲ့တွဲလွန်တကွေကတော့ချင်းပုံးခေါ်ချင်းကြောက်ခိုက်တာနဲ့တစ်ဆင့်ဒီဗိုင်းရပ်စ်ပိုးကပူးစက်တယ်ပေါ့နော်။အဲတော့ချင်းကြိုက်မခံရရင်တော့မဖြစ်နိုင်ဘူးပေါ့ဗျာ။အဲ့ကျမကင်ကမရနိုင်တဲ့နီလန်းတွေကကာကွယ်တဲ့နီးပေါ့
ဟုတ်ကဲ့ဆရာအခုလိုဒီရှင်ကိုက်ခဲတာနေကာကွယ်နိုင်ဖို့တည်းဘာတွေလုပ်ဖို့လဲ
ဟုတ်ကဲ့အဓိကတော့ဒီရှင်ကတက်တန်းနဲ့သိတော့မရှိဘူးပေါ့နော်မတပတ်ဆယ်ရက်တလောက်ပဲကြာရှင်ကပေါက်ပွားလာလိုက်ပိုးလောက်လာရနေတော့ရှင်ဥရဥရရေကြီးရေတတ်မှဥရဆိုတော့ဒီရှင်ကရေဖို့ရေတုံးမှမဥပါဘူးဒီရေကြီးရေတတ်ပေါ့နော်အင်းထဲမှာတောင်းတာရေလို့အဝင်းကြီးရရေအိုင်လေးတွေမှာတင်နေတဲ့ရေညောင်းထဲမှာကောင်ကြည်စဲတန်းတဲ့ရေပေါ့နော်အဲလိုမျိုးမှာပေါက်ပွားတယ်ဥချတယ်အဲ့ဒီကပိုးနောက်တန်းနဲ့ပေါက်တယ်အဲ့ဒီကမှချင်ဖြစ်တယ်ပေါ့နော်အဲ့ဒါမျိုးကလည်းဗမာထွေလဲဆိုလို့ရှိရင်မမိုးရွာလိုက်အမိုးရွာတလဟောရွာနေတဲ့သူကမျောပါသွားတယ်ဒါပေမဲ့မိုးရွာလိုက်နေပူလိုက်မိုးရွာလိုက်နေပူလိုက်ပေါ့ဒီလိုရေတင်ချင်တတ်တယ်အဲ့တော့ဒီပိုးလောက်လာနေနေရေတွေကရေကြည့်ပါနောက်ဒီချင်နေနဲ့လဲဘူးဝေးပြနေတာမဟုတ်ပါနော်သူရဲ့flight range ခိုက်တရားလောက်ပဲရှိရဆိုခိုက်တရားပတ်ဝန်းကျင်လောက်မှာပဲတန်နေတာပေါ့အဲ့တော့ဆိုတော့ဘာပူရေးကြည့်လဲဆိုလို့ရှိရင်နေ့အချိန်မှာလည်းခိုက်တတ်တယ်အဲ့တော့နေ့အချိန်မှာကလေးတွေစုဝေးတဲ့နေရာပေါ့နော်အလွယ်တကူချင်ရလဲတယောက်ပြီးတယောက်ခိုက်နေတဲ့နေရာမျိုးဥမာနေ့ကလေးရင်းကြောင်မူဂျိုကြောင်ကျူရှင်မူဂျိုတဲ့ဆိုင်ကျောင်းသားရေကျောင်းကပူရေးကြည့်တော့မူလာရန်ကျောင်းလေရန်ကျောင်းတက်တန်ကျောင်းဒီကျောင်းတွေနေ့အချိန်မှာကလေးတွေစုဝေးတဲ့နေရာပတ်ဝန်းကျင်မှာကိုယ်လောက်လမ်းချင်းမပေါက်ပါဘူးကြီ
းဟုတ်ကဲ့ဆရာဒီကလေးတွေစီဝေးတဲ့ကျောင်းနေရာတွေအပြင်တခြားရောဒီဘယ်နေရာတွေမှာအဓိကထားပြီးတော့လုပ်ဖို့လုပ်နေလဲ
ကျတော့ဟိုနေရာတိုင်းမှာလုပ်နိုင်ရင်တော့လည်းကောင်းတာပေါ့နော်တိုးတော့လည်းဒါတော့ဖြင့်လူကြီးထူထပ်တဲ့နေရာပေါ့အဲဆိုလည်းချင်းရလွယ်တူတယောက်ပြီးတယောက်တင်ပြီးတင်ခိုင်းနေတော့ပေါ့နော်ဒါပေမဲ့တနေရာတနေရာတိုက်ဝေးရင်တော့လည်းအဲ့လိုခုံပြီးတော့မပူနိုင်ဘူးပေါ့နော
်ဟုတ်ကဲ့ဆရာအခုလိုဒီကလေးငယ်တွေစီဝေးနေတဲ့ကျောင်းတွေနဲ့ဒီလူတွေထူထပ်တဲ့နေရာတွေမှာပါရီလို့ပို့လို့လဲဆရာကာဝယ်ဖို့တည်း
ကျတော့ကျွန်တော်လည်းအများအားပြောနေတာပေါ့နော်ဒီပိုးလောက်လမ်းအနေရေးပြပါပေါ့ဖုံးစုံခတ်စစ်လောင်းထောင်လဲဖွင့်မြုပ်ရှင်းမှုပေါ့နော်ဆိုတော့ရေကန်းနေရိုးတွေရေကန်းနေမှာဖုံးထားမယ်ဖုံးဖုံးထားမယ်ပေါ့ဗျာတိုင်ကြီးတို့ပါတော့တွန်းဆိုတော့ဖြစ်နိုင်ရင်ခဏခဏရေလဲအသွင်ပြင်းမယ်တွန်းတဲ့အခါမှာလဲတွန်းနိုင်ရတယ်ကိုပုတ်တိုက်ပြီးတော့ဆေးချောမယ်ပေါ့နော်ဒါတွန်းနိုင်တဲ့ဦးအမှားနာရှိတဲ့ရေရှိတဲ့ရေတုံလောင်တဲ့အရာတွေကိုပြောတာပါခတ်ဆိုတော့ဥက္ကံလိုဟာမျိုးကြတာမတုံနိုင်ဘူးဆိုတဲ့ခတ်ကြစီပိုးလောက်တဲ့မျိုးရေစင်းနဲ့ခတ်ထုတ်ဖြစ်မယ်စစ်တစ်ခါလေးကျရေရရှားတာကိုအဲကျတော့တုံမဖြစ်နိုင်လို့ရှိရင်အိုးတစ်ခုကနေတစ်ခုကိုပြောင်းမယ်ပုံးတစ်ခုကတစ်ခုပြောင်းရင်ဈာမရေစစ်ခံပြီးပိုးလောက်တဲ့မျိုးစစ်ယူမယ်ခွန်တုံခတ်စစ်လောင်းဆိုတော့ဒီကြောင်းရင်အောက်ခံခွက်တွေမှာနော်အဲလိုရေစုနိုင်တော့ပေါ့အဲ့နေရာမှာညဝိုင်းလို့ပါလို့လောင်းထားမယ်နောက်ထောင်စားမိမှာခလေးအိတ်လို့ရှင်ချင်းတော်နေအိတ်မယ်နော်နေ့အချိန်မှာချင်းရခိုက်တာဟုတ်နော်ညတော့ချင်းတော်ထောင်မသေးကြတော့ဘူးနေ့လေအိတ်ထားလေချင်းတော်နေအိတ်ပို့ဆိုလိုတာပါလဲဆိုတာဒီတရားပန်းအိုးတို့ဒီဖျားညောင်ကြီးဟိုအဲ့ဒါတွေကိုမြေရတခါသူမြေရတခါလဲပြီးတော့အထဲထဲပုတ်တိုက်စီခိုင်းတယ်ပိုးလာတာမပေါက်ဘူးနော်ဖွင့်ဆိုတာကတော့ပြင်းပေါက်ပြင်းရောက်ရအောင်ပြင်းပေါက်ကိုဖွင့်ထားကြခြင်းချင်းရပြေးတယ်ပေါ့ညုပ်ဆိုတာတော့ဗက်ထရီအိုးတို့ဒီအိုးချမ်းပဲလို့နားရတဲ့ခွန်တွေထဲမှာရေစုနေတဲ့အဲ့ဒါတွေထဲမှာစုတဲ့ရေကြီးရေတန်းထဲမှာလည်းတောင်ပေါက်တတ်တယ်အဲ့တော့အဲ့လိုမျိုးတွေကိုအိုးချမ်းပဲဘက်ထရီစုတ်အတားရခွန်ဓာတ်မျိုးတွေပေါ်ရေဝင်နိုင်တဲ့ကောင်ကရေစုပြရမှာနော်ရှင်းဆိုတော့ခြုံပုတ်တွေပေါ်မှာပြင်ပြင်ပေါင်းပြီးဒီမှာရှင်းပေါက်နိုင်တဲ့နေရာတွေရှင်းလင်းပြရမယ်ဟုတ်ကတော့ရှင်းမှုတာပေါ့ဆိုတာချင်းဘုလောက်ကမဟုတ်ဘူးဒီပေါက်ပွားပြီးသားချင်းကိုအနန္တေဝတ်ချင်းစီဖောက်ပါမို့ဒါတော့ကလေးတယောက်ခြေုံတက်ပြီဆိုတာနဲ့ကျမဝင်ကနာအကြောင်းကြပြီပတ်ဝန်းကျင်မှာလာပြီရှင်းမှုတာကိုတော့ကြပါဒါပေမဲ့လူတွေကဒါကိုအဓိကအရေးကြီးတယ်လို့ပဲထင်နေတယ်ပေါ့နော်အမှန်တော့ခုနဆိုရဲဘုလောက်ကနေနေလောက်ကနေရပို့ပြီးတော့အရေးကြီးပါလားဟု
တ်ကဲ့ဆ
ရာအော်ကလေးတွေကိုအခိုက်မခံဘူးကတော့ personal protection ပေါ့နော်ချင်းမခိုက်တဲ့ prevalent ခေါ်တော့ပေါ့ဟိုတော့ mask တို့ rapid တို့ရှေ့လိမ့်စေလိမ့်ထားမယ်အောင်မီစေအင်းမီစေဝတ်မယ်။ချင်းကိမခါအောင်လုပ်တဲ့မီးပြူဟာလေးတွေလုပ်ဖို့ကောင်းပါလိမ့်။ခင်စေခွန်ထုံးမယ်ပေါ့
။ဟုတ်ကဲ့ဆရာ။အခုလိုဒီ အသက်အန္တရာယ်ရှိတဲ့ဒုလွန်တကွေရုပ်နဲ့ပတ်သက်ပြီးတော့လုံးဝမဖြစ်အောင်ကာကွယ်တာနဲ့ပတ်သက်ပြီးတော့ကြာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ပေါ့
ဟုတ်ကဲ့ဒီဖုံးတုံကတ်ဆစ်လောင်းတောင်လည်းဖွင့်ညှို့ရှင်းမှုန်ပါလေကျွန်တော်ကတော့ထက်ထဲကျွန်တော်အဲ့ဒါပါလဲဆိုခဲစိန်ပေါ့နော်ခဲဆိုတာသိချင်ရောက်ပါတယ်ပါလဲဆိုအပိတ်လို့ခေါ်တယ်ပေါ့ ABAT အပိတ်ဟောတီမိုဖော့စ်ပေါ့နော်အော်သူကတကယ်တော့ဒီပိုးလောက်လမ်းကိုတက်တဲ့ဆေးပါချက်ချင်းလေးတွေပဲအမှုန်ကလေးပေါ့နော်အဲ့ဒါလေးကိုထည့်ထားလို့ရပါတယ်အဲ့ဒါကိုရေးဆဲကလာပေါ့နော်တန်းစားဝင်ရင်အန်ဖက်စားလုံးလုံးတစုံထည့်ထားအဲ့ဒီဆဲတန်းဆိုစုံပေါ့နော်အဲ့ဒါကို plus sign နဲ့ထည့်ပြီးအဲ့မှာအဲ့မှာအပေါက်တွေပေါက်ထားပြလိုက်ရေထဲမှာဒီဆေးပြန်သွားပြီးရင်ပိုးလောက်လမ်းမပေါက်ဘူးပေါ့နော်အဲ့ဒါလည်းထည့်ရပါတယ်ဆဲဘက်လောက်ထိခံပါတယ်ဒါလည်းအခုထည့်ရောက်တဲ့အမိုက်ဝင်ဌာနနဲ့တုံးနေတဲ့နည်းပညာတစ်ခုရှိပါကျွန်တော်ကြားတော့ဒီဘိတ်ကိုလည်းဒီပတ်ဝန်းကျင်ဆိုင်နေပေါ့နော်ဥမာဈေးဆိုင်ပေါ်မေး shopping center လို့ဟာမျိုးမှာဆိုဝယ်လို့ရတယ်လို့ပြောပါတယ်နောက်တစ်ခါဒီ NGO တစ်ခုကလည်းဒီအဘိတ်တွေဝယ်ပြီးတော့နေရာမှာလူတန်းနေဆိုပြီးကျွန်တော်တွေ့လိုက်ရပါတယ်အမိုက်ဝင်ဌာနလည်းထည့်ပေးလို့ရှိပါတယ်ဒါကိုတိတိယောက်တော့လည်းကျေးဇူးမြတ်လုပ်လို့ရှိရင်ဒီဘုလောက်ကနေနေရတဲ့ခါကျတော့ချင်းကိုလည်းပပောက်ပေါအောင်လုပ်ပြီးသားဖြစ်သွားမှရှိနေမှာနောက်တစ်ချက်ကစိန်ဆိုတာပါလဲဆိုစေရင်ချင်တော်ပါလို့ပုဒ်ဆေးစိန်ထားတဲ့ချင်တော်လေးမှာချင်လာနိုင်ပေးပါဒါဒီညှပြအတွက်သုံးဝင်တယ်လို့ဒုလွန်တကူအတွက်လည်းသုံးဝင်ပါတယ်အဲချင်တော်နေမဟုတ်တချို့မှာဆိုတော့ကြောင်းနေမှာဆိုစေရင်ခန်းစီလိုက်ကပရင်ပေါက်လိုက်ကဒါမျိုးတွေသုံးပြချင်တာဖြစ်နေဒုလွန်တကူကဝယ်မှာသုံးဝင်နိုင်မှာ
ဟုတ်ကဲ့ဆရာကျေးဇူးများကြီးဖြစ်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြကြပါအခုတော့တိုင်းရင်သတင်းလွှာထုတ်လွှင့်မှုအလှည့်ကြပါပြီတိုင်းရင်သားဒေသတွေကသတင်းတွေကိုတိုင်းရင်သတင်းတောက်တွေကိုတိုင်စူးစီးတင်ပြထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY တော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့လေစီပြေးပင်ကလေးတွေကိုအမြန်ဆုံးနေရက်ပြန်ပို့ဖို့ရခိုင်ပြည်နယ်မြို့နယ်ကိုမြို့နယ်ကဒေသခံတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှမ်းပြည်ဘက်မှာဝါတပ်ဖွဲ့နဲ့အစိုးရတပ်မတို့ကြားစစ်ရေးတင်းမာနေတယ်ဆိုတာနဲ့မြန်မာအစိုးရနဲ့အပြစ်ခတ်ရစေးရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးသွားဖို့အတွက်အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်တောင်ပြိုမြို့နယ်ခွဲမှာကယ်ဆယ်ထားတဲ့လေစီပြေးပင်ကလေးတွေကိုအမြန်ဆုံးသူတို့နေရပြန်ပို့ဖို့ဇွန်လ14ရက်နေ့ကမောင်တော်ပူရီတောင်စစ်တွေပုံနှံကျွန်းအပါဝင်မြို့နယ်ကိုမြို့နယ်ကဒေသခံတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။2012ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ပြဿနာတွေကြောင့်ရခိုင်ပြည်နယ်ဟာဗတ်ပေါင်းစုံကချွတ်ချုံကြပြီးလက်ရှိပြဿနာတွေကိုမဖြေရှင်းနိုင်သေးဘဲနောက်ထပ်လေစီးပင်ကလေးတွေကိုစုပုံထားတဲ့အပေါ်မကျေနပ်ကြလို့အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ရခိုင်အမျိုးသားပါတီတူဥက္ကဋ္ဌတဦးဖြစ်တဲ့ဒေါ်အေးနုစိန်ကပြောပါတယ်စစ်တွေမြို့မှာပြုလုပ်တဲ့ဆန္ဒထုတ်ဖော်ပွဲကိုစီကံထိန်းသိမ်းရေးနဲ့ကုညီဆောင်ရှောက်ရေးရဟန်းတော်များအဖွဲ့ကဦးဆောင်ပြီးအင်အား2000ခန့်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်ပွဲမှာပင်ကလီကိစ္စဖြစ်တိုင်းရခိုင်ပြည်ကိုပုံမချဖို့ NGO အဖွဲ့တွေအမှန်တရားကိုလေးစားဖို့နဲ့ပြည်ထောင်စုကြီးငြိမ်းချမ်းပါစေဆိုတဲ့ကြွေးကြော်တမ်းတွေနဲ့ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်
ကျမ်းပြေရှိပိုင်းမုံတွမျိုးနယ်မှာဝတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားစီရေးတင်းမာမှုတွေကြောင့်တရုတ်နယ်စစ်ချေစအထူးဒေတာနေဝကိုပိုင်အုပ်ချုပ်ခွင့်ရနယ်မင်းနဲ့အထူးဒေတာလေးမုံလားဒေတာတွင်မှာစီရေးပြင်ဆင်မှုတွေရှိနေပါတယ်ကျွန်းလာဆက်တုံးရနေ့ကစပြီးခွင့်ယူထားတဲ့တပ်ဖွဲ့ဝင်တွေကိုဆင့်ခေါ်ပြီးစီရဲတင်းရှိနေဖို့ဝါတပ်ဖွဲ့ကညွှန်ကြားထားပါတယ်ကျွန်းလာစံပိုင်းကဆလာတဲ့တိထုတ်လို့မှုပြဿနာကြောင့်ရှမ်းပြည်ရှိပိုင်းမုံတွမြို့နယ်မုံစာမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ဝါတပ်ဖွဲ့တို့အကြားဒေတာတင်ခီးသွာလာခွင့်ကိုပိတ်ခဲ့တယ်လို့ဒီနယ်လူတော်ကိုယ်စားလှယ်ဇိုင်းဝင်းမြတ်ဦးကပြောပါတယ်နောက်ဖက်တင်းမာနေတဲ့အနေထားပြေလျှော့ဖို့ကျွန်းလာ16နှစ်ကတရီကန်စစ်တမ်းရုံကအစီအမင်းစစ်ပက်အရာရှိတူကနေပုံပါခံမြို့ကိုရောက်ရှိလာပြီးဝှက်ပြီးဒွေးစင်ရွေးတမတော်ကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပေမဲ့ဒေတာတင်စီရဲ့အခြေအနေတင်းမာနေဆဲဖြစ်ပါတယ်
မြန်မာနိုင်ငံဆိုင်ရာဗြိတိသျှတန်အမတ်ကြီးမစ္စတာအန်ဒရူးပက်ထရစ်ဦးဆောင်တဲ့အဖွဲ့ကနေမွန်ပြည်နယ်အတွင်း2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေလူမှုအခြေပြုအဖွဲ့စည်းတွေနဲ့မော်လမြိုင်မြို့မှာတွေ့ဆုံခဲ့ပါတယ်ဇွန်လ15ရက်နေ့တွေ့ဆုံမှုမှာဗြိတိသျှတန်အမတ်ကြီးကနေမဲစည်းရင်းကိုတွားရောက်ကြည့်ရှုစစ်ဆေးဖို့နဲ့လက်ရှိထုတ်ပြန်ထားတဲ့မဲစည်းရင်းတွေဟာအမှားရွေးများတယ်ဆိုပြီးနိုင်ငံရေးပါတီတွေကနေကြားသိခဲ့ရတယ်လို့ဗြိတိသျှတန်အမတ်ကပြောပါတယ်မဲစရင်အမားများတဲ့ကိစ္စကိုလည်းကော်မရှင်နဲ့ဆွေးနွေးခဲ့ကြောင်းယင်းအမားတွေကိုအမှန်ပြင်ဆင်လို့ရကြောင်းကိုလည်းလူထုတွေသိရလို့ကြောင်းပိဋိရှတ်တန်အမတ်ကပြောသွားပါတယ်ပိဋိရှတ်တန်အမတ်ကြီးနဲ့အဖွဲ့ဟာမွန်ပြည်နယ်အစိုးရပြည်နယ်ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအရက်ဖယ်လူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
ကျမ်းပြည်မြောက်ပိုင်းကိုခံမြုပ်နယ်ထဲမှာမြန်မာအစိုးရစစ်တပ်နဲ့ TNL ခေါ်တောင်းပလောင်တပ်ဖွဲ့တို့အကြားမှာတိုက်ပွဲပြင်းထန်နေပါတယ်ကိုခံမျိုးနဲ့လုံကံကျေးရွာနဲ့ကြရမ်းကျေးရွာဘက်မှာစီယုံရေခီးစင်းနေတဲ့တအောင်ပလောင်တက်ရင်တစ်တုံညာတစ်တက်ဖွဲ့နဲ့မြမတပ်တော်စစ်ကြောင်းတို့ကနေစွန်လ15ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲမှာထိခိုက်ကြဆုံးမှုကိုတော့အတိမပြုတ်နိုင်သေးပါဘူး2015ခုနှစ်အတွင်းမြမစစ်တပ်နဲ့ TNL ခေါ်တအောင်ပလောင်တက်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့တာအချိန်ပေါင်း100ကျော်ခဲ့ပြီလို့ပိုကြီးတိုက်ကျော်ကပြောပါတယ်အလားတူပဲဒီရက်ပိုင်းအတွင်းရှမ်းပြည်မြောက်ပိုင်းမှာမြမတပ်တော်နဲ့ကိုကောင်တပ်ဖွဲ့ KIA ကချင်လူလာရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။ကရင်တမျိုးသားလုံးညီလာခံကြီးကျင်းပနေရဲ့အတွက်ညီလာခံအချို့ကိုလာမဲဆိုလိုက်လဆန်းရန်ကုန်မြို့မှာကျင်းပတော်ဖို့ဇွန်လ12ရက်နေ့ပအံမြို့မှာပြုလုပ်ခဲ့တဲ့ကရင်စည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးကော်မတီ KUPC အစည်းအဝေးမှာဆုံးဖြတ်လိုက်ပါတယ်။လာမဲအချို့ညီလာခံမှာ KNU ကရင်မျိုးသားစည်းရုံးအပါအဝင်ပြည်ပရောက်ကရင်အဖွဲ့အစည်းကရင်အဖွဲ့အစည်းပေါင်းစုံကစုပေါင်းဖွဲ့စည်းထားတဲ့ကရင်စည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးကော်မတီ KUPC တို့ကနေတက်ရောက်มาဖြစ်ပြီးစုစုပေါင်းစာတမ်း၈ခုတင်ပြတော့မယ်လို့ KUPC ကော်မတီဝင်စောကျော်စွာကပြောပါတယ် KNU အနေနဲ့ကတော့အချိုညီလာခံကနေရလာတဲ့ရက်လက်တွေကိုအဖွဲ့အတွင်းချပြသွားမယ်လို့တွဲဖက်အတွင်းရင်းမှုနှစ်ဗဒုံမန်းမန်းကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်လော်ခီလာတိုင်းရင်သားထိပ်သီးညီလာခံရဲ့ဆုံးဖြတ်ချက်အရမြန်မာအစိုးရနဲ့အပြစ်ခတ်ရစဲရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးသွားဖို့အတွက်အစင်းမြင့်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ခုလိုအစင်းမြင့်ကိုယ်စားလှယ်ဖွဲ့စည်းခဲ့တာဟာငြိမ်းချမ်းရေးအတွက်ပို့ပြီးတော့အထောက်အကူပြုမှလား။ဘာကြောင့်ခုလိုဖွဲ့စည်းခဲ့ပါသလဲဆိုတာကိုဆိုင်းမန်ကနေစူးစီးတင်ဆက်ထားပါတယ်
။လော်ခီလာတိုင်းရင်သားထိပ်သီးညီလာခံမှာအစိုးရနဲ့ဆွေးနွေးဖို့တနင်္ဂနွေလုံးပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT အစားတနင်္ဂနွေလုံးပြည်ခရက်စေရေးဆိုင်ရာစီမင်းရေးနိုင်ရေးကိုဆက်လက်ဖွဲ့ EAO SDCN ကိုတိုးမြင့်ဖွဲ့စည်းခဲ့ပြီးအပြစ်ရစာချုပ်လက်မှတ်ထိုးနိုင်ဖို့ဆက်လက်ဆွေးနွေးသွားမယ်လို့အဖွဲ့ခေါင်းဆောင်တော်စီဖိုးရာစင်ကခုလိုပြောပါတယ်
ဒီအဆက်မီအဖွဲ့နဲ့ဖွဲ့တဲ့အပေါ်မှာအစိုးရနဲ့တွေ့ဆုံဖို့ဆက်လက်ဆွေးနွေးနိုင်ဖို့အတွက်ကဒါကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဖွဲ့ပြီးတော့အစိုးရကိုအကြောင်းအကြားဖို့ဖော်ပြလာရှိတယ်အဖွဲ့ကလည်းဆက်လက်ပြီးတော့ NC ကိစ္စကိုအများဆုံးဖြစ်ဖို့ဆွေးနွေးတာဖြစ်တယ်
အခုလိုအစင်းမြင့်ကိုယ်စားလှယ်အဖွဲ့ကနေတပြည်လုံးအပြည့်ရဖို့တဘောတူလက်မှတ်ရေးထိုးမဲ့စာချုပ်ကိုလည်းပြင်ဆင်ဖြည့်ဆွက်လိုတယ်ဆိုတဲ့ဟာကတည်ဆောက်နေတဲ့ငင်းချမ်းရေးခီးအတွက်အဟန့်အတားဖြစ်စေတယ်လို့မြန်မာငင်းချမ်းရေးစင်တာကဦးလမောင်ရှိကပြောပါတယ
်ဆက်ဆက်တချို့ကတော့ဒီကဘောက်ဆိုဖြစ်သွားတယ်ဘာကြောင့်လဲဆိုတော့ဆိုးဘက်ကစဉ်းစားလာတာ16လပါလို့ဆိုချိန်ပေးပြီးတော့ဟိုချိန်ကြီးဆွေးနွေးခဲ့တယ်ဒါကနှစ်ဖက်တဘောတူတာပဲအိဆက်ရက်တင်တာအဖြစ်ဆက်တယ်ဆိုတာတော့အဓိပ္ပာယ်မျိုးပေါက်သွားတယ်ပေါ့နော
်ဒါပေမဲ့လည်းနိုင်ငံရေးပြည်ထနာကိုရိုးတားတဲ့စေတနာနဲ့ဖြည့်ရှင်းလို့မယ်ဆိုရင်ပါအခက်ခဲမဆိုကြော်ဖြတ်နိုင်တယ်လို့တနင်္ဂနွေလုံးပြည်ခတ်ရဲ့စီးဆိုင်ညာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT အဖွဲ့ကောင်းဆောင်နိုင်ဟန်တာကပြောပါတယ
် NCCT အနေနဲ့ဒီလိုမပြည့်ပြတဲ့အချက်လက်တွေဆိုတော့နည်းနည်းပူပြီးတော့ခက်တဲ့အနေထားလို့ပြောလို့ရပါတယ်ဒါပေမဲ့အသေးအခက်ကြီးရလို့တော့မဟုတ်ပါဘူးပေါ့တကယ်လို့နိုင်ငံရေးပြဿနာကိုနိုင်ငံရေးရဖြေရှင်းမယ်ဆိုတဲ့ယူသားတဲ့စေတနာနဲ့ပေါ့ဗျာနော်အခိုင်အမာရှိမယ်ဆိုတော့ဒါဖြတ်ကျော်လို့ရနိုင်ပါတယ
်လော်ခီလာအစည်းအဝေးကနေပြင်ဆင်တည်ပြုတ်ထားတဲ့ NC အပြည့်ရဆဲရေးမှုကြံ15ချက်နဲ့အစင်းမြင့်ညီနိုင်ရေးကိုစတဲ့ဖွဲ့ရအမြင့်စင်းတွေကိုဇွန်လ17ရက်နေ့မှာ NCCT အဖွဲ့ကနေမြန်မာငင်းချမ်းရေးစင်တာကတာဝန်ရှိသူတွေကနေတစင်းအစိုးရငင်းချမ်းရေးကိုစတဲ့ဖွဲ့ကိုဘေးအပ်ခဲ့ပါတယ်မြန်မာအစိုးရနဲ့ပြည့်ရဆဲရေးကိုဆက်လက်ဆွေးနွေးတွားနိုင်ဖို့အစင်းမြင့်ညီနိုင်ရေးကိုစတဲ့ဖွဲ့တွေဖွဲ့စည်းခဲ့ပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတော့ပလောင်တပ်ဖွဲ့ကိုကန့်တပ်ဖွဲ့ KIO တပ်ဖွဲ့နဲ့မြန်မာအစိုးရတပ်တို့အကြားတိုက်ပွဲတွေဆက်ဖြစ်ပွားနေဆဲဖြစ်ပါတယ်
ဆက်ပြီးတော့စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ဖီလာရက်ကွက်ကဂိုင်းမောင်းစုံပိုင်းခရယံတုတ်တံမြေကိုခရယံအုပ်ချုပ်ရေးမှုအဖွဲ့နဲ့စီပင်သာယာရေးအဖွဲ့တို့ကနေတိုင်းရင်းစည်းရုံစောက်ဖို့အတွက်အတင်းအဓမ္မဖြည့်ဆည်းလိုက်ကြပါတယ်။အကြောင်းစုံကိုတော့ကိုစလိုင်းကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ပြထားပါတယ
်။စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ဖီလာရက်ကွက်မှာရှိတဲ့ခရယံတုတ်တံမြေပိုင်ဆံမှုနဲ့ပတ်သက်ပြီးအငင်းပွားနေစင်မှာပဲ။မြို့နယ်စီပင်သာယာရေးဖွဲ့ကနေမြေထိုးဆက်တွေနဲ့အတင်းအဓမ္မဖြည့်ဆည်းခဲ့ကြတယ်လို့တောင်ဖီလာခရိယပါရာရေးပေါင်းဆောင်ကသူရင်မှုဥပန်ကြီးကအခုလိုပြောပါတယ
်။ဇွန်3ရက်နေ့မှာစီပင်လာပြီးတော့မနေ့9နိုင်မှာတင်းကြိုင်ခြံဒီဖြတ်ပြီးတော့အထက်ဝင်ပြီးတော့စီပင်နယ်မြေကျူးကျော်ပြင်မကူရကျူးကျော်ပါကအကြီးယူနေဆိုတော့ဆိုင်းဖို့ကတ်သွားတယ်ဘူတော်ရီပါရီနဲ့ဒီပင်နဲ့ရဲတိတ်ကြိုက်ရောက်ကုန်ပြီအကုန်လုံးတိုက်ချက်နေပြီရဲကအကုန်လုံးပိတ်ကျတော့အကျိုးမှကျွန်တော်ဝင်ဖို့မရှိတော့
ဒီတင်းချိုင်းမြေနေရာကိုစကိုင်းတိုင်းဒေသကြီးအစိုးရဖွဲ့ကကတိ25လုံးခန့်တိုင်းရင်းစေယုံတည်ဆောက်ဖို့ရာထားခဲ့တာပါဒီတင်းချိုင်းမြေပြဿနာနဲ့ပတ်သက်ပြီးတော့ကလေးခရံအုပ်ချုပ်ရေးဖွဲ့နဲ့ခရိယံဘာရာရေးဂိုင်းပေါင်းစုံကကုစလေတွေကြားတွေ့ဆုံဆွေးနွေးမှုအချင်းချင်းပြုလုပ်ပြီးခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ပါဘူးတောင်ဖီလာတုတ်တိုင်မြေကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ကြားဆွေးနွေးတိုင်ပင်ပြီးလှုပ်ဆောင်တင့်တယ်လို့ဂျောင်းဝေညှိနှိုင်းဖြည့်ရှင်းပေးတဲ့စကိုင်းတိုင်းဒေသကြီးလွှတ်တော်ကုစလေဦးခင်မောင်တန်းကအခုလိုပြောပါတယ
်ဟိုဟာကအနည်းဆုံးတဝက်လောက်ယူတယ်ခီးကသူ့ရဲ့ကစိတ်အားကိုတံပေးတယ်လေလေကသူ့နေတယ်အဲ့ဒီနှစ်ခုကိုညှိနှိုင်းကုန်ပြီလားဆက်လေးတွေရှင်းပြတော့ဘောနော်ညီလေးတော့နှစ်ဖက်ကလုံးကချော့နိုင်တယ်လို့ချော့ပြီးတော့
ဒီတင်းချိုင်းမြေဟာမူလပိုင်ရှင်ဥလှိုင်မုံကဘာရာရေးတင်းချိုင်းမြေအတွက်အသုံးပြုဖို့လူဒန်းခဲ့တာဖြစ်ပြီးတော့1980ခုနှစ်ကပုံစံ105ကရတရားဝင်သတ်မှတ်ထားတဲ့ဘာရာရေးတင်းချိုင်းမြေဖြစ်တယ်လို့အကျယ်ဝန်းဧက 3.3 ဧကရှိပါတယ်ဒိရခန်ခရိယံဂိုင်းဘောင်းဆောင်ဖွဲ့အနေနဲ့မိမိတို့ဘိုးဘွားပိုင်တုတ်တန်မြေပေါ်မှာအများပြည်သူတွေအတွက်ကြိုးပြုစီမဲ့အာကစားကွင်းစာတင်ကျောင်းပန်းချံနဲ့တောင်ဖီလာနှစ်တရာပြည့်အထိမ်းအုပ်ကိုစတာတွေကိုသားရှိဖို့စီစဉ်ထားလို့အခုလိုဖြည့်ဆည်းမှုနဲ့ပတ်သက်ပြီးတော့တရားဥပဒေကြောင်းရဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးလိုအပ်ရင်စံသပ်ဖော်ထုတ်မှုတွေပြုလုပ်သွားမယ်လို့ဥပန်ကြီးကပြောပါတယ်ခင်ဗျာ
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်တောင်ပြိုမြို့နယ်ခွဲမှာကယ်ဆယ်ထားတဲ့လေစည်းပြေပင်ကလေးတွေကိုအ мян ဆုံးနေရာပြန်ပို့ဖို့မောင်တော်ပူတီတောင်စစ်တွေပုံနာကျွတ်အပါဝင်မြို့နယ်ကိုမြို့နယ်ကဒေသခံတွေကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရှမ်းပြည်နယ်အရှိပိုင်းမုံတုံမြို့နယ်ဖက်မှာဝါတပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားစီရေးတင်းမာမှုတွေဖြစ်ပွားနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းတော်တွေစုစည်းတင်ဆက်တဲ့သတင်းပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ VOE ကဆက်လက်တင်ပြနေပါတယ
်။American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် ISIL အဖွဲ့ကိုတံပြန်ရင်ဆိုင်မှုဖွဲ့ထားတဲ့ကမ္ဘာလုံးဆိုင်ရာညမောင်းတပ်ဖွဲ့ရဲ့အဓိကစိုးရင်ချက်တစ်ခုကပြည်ပကနေကြမ်းဖက်တိုက်ခိုက်ရေးသမားတွေစုဆောင်းနေတာကိုရပ်တန့်ဖို့ဖြစ်ပါတယ် ISIL အဖွဲ့ကိုတံပြန်ရင်ဆိုင်မှုဖွဲ့ထားတဲ့ကမ္ဘာလုံးဆိုင်ရာညမောင်းတပ်ဖွဲ့အတွက် American သမ္မတကထူးခန့်အပ်ထားတဲ့တန်ကိုယ်စားလှယ်ဗိုလ်ချုပ်ကြီး John Allen ကဘရိုကင်းဒိုဟာအမေရိကန်အစ္စလာမစ်ကမ္ဘာလုံးဆိုင်ရာဆွေးနွေးပွဲမှာဒီချက်ကိုအလေးပေးပြောသွားပါတယ်။ဒီဘက်ကနေကျန်းဖတ်သမားတွေဝင်ရောက်နေတာကိုရှော့ချဖို့ကအစွန်းရောက်အယူဝါဒသွတ်သွင်းတာကိုရပ်တန့်အောင်လုပ်တာကနေစတင်မှာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက် 1.18 မှာနိုင်ငံတွေအားလုံးအနေနဲ့မိမိတို့ရဲ့နယ်နိမိတ်ကိုလုံခြုံခိုင်မာစေဖို့သတင်းအချက်အလက်တွေဖလှယ်ဖို့နဲ့အကျန်းဖတ်ဝါဒအတွက်ခီးသွွာလာနေတာတွေကိုပြစ်မှုဆိုင်ရာဥပဒေနဲ့အညီအရေးယူဖို့ဥပဒေတွေကိုပြင်ဆင်ဖို့တောင်းဆိုလိုက်ပါတယ်စစ်မြေပြင်တွေကိုခီးသွွာလာဖို့ပုံပြီးခက်ခဲအောင်လုပ်ဖို့ရည်ရွယ်တဲ့အနေနဲ့အခုခါမှာမိဖတ်နိုင်ငံ30ကသူတို့ရဲ့တရားရေးနဲ့ဥပဒေဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ခဲ့ကြပါတယ်အင်တာနက်အသုံးပြုမှုတိုးလာတာကြောင့်ပြည်ပကအကြမ်းဖက်တိုက်ခိုက်ရေးသမားတွေဟာသူတို့ရဲ့နိုင်ငံတွေကနေထွက်ဆရာမလိုတော့ဘဲအစွန်းရောက်တွေဖြစ်လာနေကြပြီဖြစ်ပါတယ်ဒီဖြစ်စဉ်တွေကလူတူးချင်းစီကိုသူတို့ရဲ့နိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ဖို့အတွက်အစွန်းရောက်လာအောင်လမ်းဖွင့်ပေးလိုက်တာလည်းဖြစ်ပါတယ်။တကူတော့တိုက်ခိုက်ရေးသမားလို့လူသိများတဲ့တိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီအချက်တွေကြောင့်နိုင်ငံအားလုံးအနေနဲ့သူတို့ရဲ့နယ်နိမိတ်ချင်းချိတ်ဆက်နေတဲ့နိုင်ငံတွေအားလုံးနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့လိုပါတယ်။နိုင်ငံ ိုင်ငံအားလုံးအနေနဲ့ပြည်ပကအကြံဖတ်တိုက်ခိုက်ရေးတမားရီတကယ်စစ်မြေပြင်ကိုမသွားနိုင်အောင်လက်ဆက်တွေမှာတားဆီးဖို့သူတို့ရဲ့လူမှုအတိုင်းအဝိုင်းအတွင်းမှာရောအကြံဖတ်တမားစုဆောင်းတဲ့နေရာတွေနဲ့အစိုးရအယူဝါဒကိုသွတ်သွင်းဖို့လုပ်တဲ့နေရာတွေမှာပါတားဆီးသွားမှာဖြစ်ပါတယ်ညမောင်းအဖွဲ့ရဲ့ပြည်ပအကြံဖတ်တိုက်ခိုက်ရေးတမားဆိုင်ရာအလုပ်အဖွဲ့ကရှည်တန်းစစ်မြေနာ9ခုမှာပူးပေါင်းဆောင်ရွက်မှုတွေစီစဉ်လှုပ်ဆောင်နေပါတယ်အဲ့ဒီထဲမှာနေဆက်ဒေသထိန်းချုပ်တာကနေတရင်ချက်လက်ဝေမျှတာခရီးလမ်းကြောင်းရေးဆွဲတာတရားဥပဒေကြောင်းအရာဆွမ်းဆောင်နိုင်မှုတွေတိုးတက်လာအောင်လုပ်တာနဲ့ပြည်ပကနေဝင်ရောက်လာတဲ့အကြံဖတ်သမားတွေကိုတံပြန်ထိုးစစ်ဆင်မှုအလွန်ကိစ္စရပ်တွေလည်းပါဝင်ပါတယ်လူမှုအတိုင်းအဝိုင်းတွေအတွင်းလေးလွင့်ပြီးခွဲခြားဆက်ဆံခံနေရတယ်လို့ခန်းစားနေရတဲ့လူငယ်အတော်များများကို ISIL အဖွဲ့ကအသုံးချနေပါတယ်အနောက်နိုင်ငံတွေကလူနည်းစုလူမှုအတိုင်းအဝိုင်းတွေဒါမှမဟုတ်တချို့အရက်လူမှုအတိုင်းအဝိုင်းတွေနဲ့ရှေ့တောင်အာရှကလူနည်းစုဝင်တွေမှာဖြစ်တယ်လို့ဗိုလ်ချုပ်ကြီးအယ်လန်ကပြောပါတယ်လူငယ်တွေသူတို့ရဲ့ smartphone တွေမှာမြင်နေရတဲ့အခွင့်အလမ်းတွေနဲ့သူတို့ရဲ့ဘဝမှာအမှန်တကယ်ရရှိနိုင်တယ်လို့ယုံကြည်နေသူတွေကြားခွဲခြားမှုတွေကလည်းရှိနေပါတယ်။အဲ့လိုခွဲခြားမှုတွေနဲ့စိုးရိမ်ကြောင်းကြားမှုတွေကိုလိုသလိုအသုံးချပြီးတော့ကစားနေတာတွေကိုကျွန်တော်တို့အနေနဲ့ကာကွယ်ဖို့လိုအပ်တယ်လို့ဗိုလ်ချုပ်ကြီးအယ်လန်ကပြောပါတယ်။ဒီချိန်ထဲမှာပဲအဲ့ဒီပြဿနာရဲ့ဇင်းမြစ်တွေကိုကိုင်းတွယ်ဖြစ်ရှင်းသွားဖို့လှုံ့ဆော်သွားမှာဖြစ်ပါတယ်။ISIL တွေနဲ့တိုက်နေတဲ့တိုက်ပွဲတွေအနိုင်ရဖို့အတွက်ပြည်ပကအကြမ်းဖက်သမားတွေဝင်ရောက်လာတာကိုတားဆီးရပ်တန့်နိုင်ဖို့ကအရေးကြီးပါတယ်။ဒီရီမန်းချက်ရဲ့အင်အားနဲ့ပေါင်းစည်းညီညွတ်မှုတွေကနေတဆင့် ISIL အဖွဲ့တွေကိုခြေမုံသွားနိုင်မှာဖြစ်သလိုခြေမုံနိုင်လိမ့်မယ်လို့လည်းယုံကြည်ကြောင်းပါခင်ဗျာ
။ရန်ကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
ကုထုတ်လင်းခဲ့တာကအမေရိကန်ဆိုရရဲ့သဘောထားမြင်မဲ့ဖြစ်ပြီး view ရဲ့အားပေါ်မဟုတ်ကြောင်းပါခင်ဗျာ။ကျွန်တော်တို့ VOE ကထုတ်လွှင့်ခဲ့တဲ့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တစ်ခုလုံးကိုထုတ်လွှင့်ပြီးတနာရီကြာမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16.6နဲ့40တိုကနေပြန်လည်ထုတ်လွှင့်ပါမယ်။ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.6 25ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်။နောက်ကြတဲ့ညနေဘက်မှာမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အမျိုးသမီးကန္တသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်းကကြေညာပါမယ်ခင်ဗျာ။
မြန်မာနေသားနေကြားဆောင်တပ်ကဘင်္ဂလားဒေ့ရှ်အရန်တပ်ဖွဲ့ကိုပစ်ခတ်ပြီးနေကြားဆောင်တအုပ်ကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရကဒါကာမြို့တော်မှာရှိတဲ့မြန်မာသားမကြီးကိုဆင့်ခေါ်ကန့်ကွက်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီတွဲဘက်အတွင်းဝန်မနာမီဇာနူရာမန်ကပြင်းပြင်းထန်ထန်ရေးသားထားတဲ့စာကိုမြန်မာသားမကြီးဦးမျိုးမြင့်တန်းစီပေးအပ်ပြီးဖမ်းဆီးခံနာယာအဗ်ဒူရာဇက်ကိုချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သက် Daily Star သတင်းစာမှာဖော်ပြထားပါတယ်။မြန်မာနေကြားဆောင်တပ်ဖွဲ့အနေနဲ့တစုံတရာရန်စတာမရှိပဲပြစ်ခတ်တာကိုလည်းလုံးဝလက်မခံနိုင်ဘူးလို့ဆိုပါတယ်ဒီပြစ်ခတ်မှုကြောင့်စစ်သားတအူတန်းရရှိခဲ့တယ်လို့យေတာထားပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်ကဒီကိစ္စနဲ့ပတ်သက်ပြီးတရားဝင်ဆွေးနွေးဖို့ဖိတ်ခေါ်တာကိုမြန်မာသံအမတ်ကြီးကညှင်းဆန်ခဲ့တဲ့အတွက်လဲစိုးရိမ်မကင်းဖြစ်ရတယ်လို့ The Daily Star သတင်းစာမှာយေတာထားပါတယ်ဘင်္ဂလားဒေ့ရှ်ကလူတွေဥပဒေမဲ့ခိုးဝင်နေတဲ့ကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကတန်တမာနေကိုရှင်းပြခဲ့တဲ့အတွက်ဇွန်လ9ရက်နေ့ကလည်းသံအမတ်ကြီးဦးမျိုးမြင့်တန်းကိုအဲ့ဒီလိုဆင့်ခေါ်ပြောကြားခဲ့ပါတယ်အရှေ့တောင်အာရှဒေသတွင်းနိုင်ငံတွေကကမ်းခြေတွေကိုလစ်စီပြဒုက္ခတွေပြီးခဲ့တဲ့တလအတွင်းလောက်မှာထောင်ထဲချီရောက်လာခဲ့ပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းဝိုင်းဝန်းကူညီဖြည့်ရှင်းပေးကြဖို့လိုအပ်ကြောင်းကုလသမဂ္ဂလူညွန့်ရေးကောင်စီမှအလဲကျဥက္ကဋ္ဌဖြစ်လက်ရှိတာဝန်ထမ်းဆောင်နေတဲ့မလေးရှားနိုင်ငံကနိုင်ငံသားရေးဝန်ကြီးအနီဖာအာမန်ကတိုက်တွန်းပြောကြားလိုက်ပါတယ်ဒီဒုက္ခသည်တွေအရေးအတွက်အမေရိကန်ပြည်ထောင်စုကလည်းဒေါ်လာတန်ပေါင်းများစွာအကူအညီတွေပေးပြီးဖြစ်တယ်လို့တချို့ကလည်းအမေရိကန်နိုင်ငံအတွင်းပြန်လည်နေရာချထားပေးပြီးဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနမှမကြသေးခင်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောခွင့်ရအမျိုးသမီးဂျန်ဆာကီကပြောပါတယ်အမေရိကန်နိုင်ငံအရှေ့တောင်ပိုင်းဒေသကတောင်ကိုရိုလိုင်းနာပြည်နယ်ချာစတန်မြို့မှာရှိတဲ့African American ဖျားရှိကိုကြောင်းမှာတနက်နေ့ပြစ်ခတ်တပ်ဖတ်မှုဖြစ်ပွားပြီးတော့လူ9ဦးသေဆုံးခဲ့ရတဲ့အတွက်ဒေသခံတွေဝမ်းနဲ့ကြေကွဲနေရတဲ့အချိန်မှာပဲအဲ့ဒီပြစ်ခတ်မှုနဲ့ဆက်နေတဲ့လူငယ်တအုပ်ကိုရဲကဖမ်းဆီးလိုက်ပြီးဖြစ်ပါတယ်။လူမျိုးရေးမုန်းနှီးမှုပေါ်အခြေခံပြီးပြစ်ခတ်ခဲ့ခြင်းဟုတ်မဟုတ်ဆိုတာကိုတဆိုင်သူတွေကစုံစမ်းစစ်ဆေးနေကြပါတယ်ခင်ဗျာ
။တရင်ချင်းမျိုးကိုကုစားဝန်လိုက်ကြေညာခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကဦးစံမိုးဝေပါ။အင်ဂျင်နီယာကတော့ Zubair Altair ဖြစ်ပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါVOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 925လိုင်းဒိုမီတာ40 kHz 933ညလိုင်းဒိုမီတာ49 kHz 63ည42ညတို့အပြင်လိုင်းဒိုမီတာ50နဲ့လိုင်းလက်မီတာ190တို့ကနေလည်းထုတ်လွှင့်ခဲ့တာဖြစ်ပါတယ်ကျွန်တော်တို့သောတာရှင်တွေအတွက်အဆအအဆင်ပြေစေမယ့်နေ့တည်ဖြစ်ပါစေ VOA ကိုနားဆင်နေတဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.